Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ14ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ2440 51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါ Direct တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကယ်လီဖိုးနီးယားပြည်နယ်မှာလောင်နေတဲ့တော်မီတွေကြောင့်အနည်းဆုံးလူ44ယောက်သေဆုံးပြီးဖြစ်ပါတယ်ပြင်သစ်သမ္မတမက်ခရွန်နဲ့ပြင်သစ်နိုင်ငံကိုသမ္မတထရန့်ကပြင်ထန်စွာဝေဖန်လိုက်ပါတယ်စင်ကာပူမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံရခိုင်အရေးနဲ့ပတ်သက်လို့ပြင်ထန်တဲ့သဘောထားထုတ်ပြန်ဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာတွေမြန်မာနိုင်ငံဘက်ကိုပြန်လာရေးကိစ္စမှာသူတို့ရဲ့သဘောဆန္ဒအလျောက်သာဖြစ်တဲ့လို့ကုလသမဂ္ဂဒုက္ခသည်များရုံးကပြောပါတယ
် Our position remains the same when it comes to the return issue
UNHCR လက်ထောက်မဟာမင်းကြီး Volker Turk ပြောကြားသွားတာပါဒီအကြောင်းသတင်းနေပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအာဆီယံထိပ်သီးဆွေးနွေးပွဲမှာအမေရိကန်ကပြောမဲ့သဘောထားမြန်မာဘက်ကပြောမဲ့သဘောထားစာရတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ဗိုလ်ထုနေမနဲ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်မှာတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာတပြန်တည်းလောင်နေတဲ့တော်မီတွေကိုထောင်ပေါင်းများစွာသောမိသားသမားတွေငြိမ်းသက်နိုင်ဖို့စူးစမ်းနေကြပါတယ်။ဒီတော်မီတွေကြောင့်အနည်းဆုံးလူ44ဦးသေဆုံးပြီး228ဦးလောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ကမ်ဖိုင်ယာလို့အမည်ပေးထားတဲ့မြောက်ပိုင်းကလူဦးရေ 3,000 နီးပါးရှိတဲ့ Paradise မြို့အနီးဝန်းကျင်ဒေသတွေမှာလောင်ကျွမ်းနေတဲ့တော်မီကြောင့်အနည်းဆုံးလူ52ဦးသေဆုံးပြီးတစ်မြို့လုံးနီးပါးမိလောင်မြင်ဖြစ်သွားခဲ့ပါတယ်။ဒီတော်မီဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လောင်ကျွမ်းနေတာဖြစ်ကြောင်းမိလောင်တဲ့ဒေသတွေကိုလူကိုယ်တိုင်သွားကြည့်လိုက်ရင်ဘလောက်အထိဆိုးရတဲ့အခြေအနေရှိတယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းဘတ်ခိုင်ရဲတပ်ဖွဲ့အကြီးအကဲကိုရီဟွန်နီယေကသတင်းထောက်တွေကိုပြောပါတယ်မီလောင်ပြီးတဲ့နေရာတွေကရှာဖွေတွေ့ရှိတဲ့အလောင်းတွေကိုအများဆုံးစစ်ဆေးနိုင်ရေးအတွက်မီလောင်တဲ့နေရာတွေနဲ့အနည်းဆုံးနေရာကို DNA စစ်ဆေးတဲ့ဆက်တွေလူသေအလောင်းရှာဖွေတဲ့ခွေးတွေရွှေ့ပြောင်းလို့ရနိုင်တဲ့ရင်ခွဲရုံတွေကိုအာဏာပိုင်တွေကတည်ဆောင်ထားပြီးဖြစ်ပါတယ်ပစိဖိတ်ကမ်းခြေတစ်လျှောက်မီလောင်နေတဲ့မိုင်620ကျော်ပတ်လည်မှာရှိတဲ့ဒေသက2သိန်းခွဲလောက်ကိုလည်းဘေးကင်းရာကိုအာဏာပိုင်တွေကရွှေ့ပြောင်းခိုင်းထားပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလစ်မြို့အနီးကဟောလိဝုဒ်မင်းသားမင်းသမီးတွေအဆိုတော်တွေနဲ့လူကုန်တန်နေတဲ့အရာဒေသတစ်ခုဖြစ်တဲ့မာလီဘူအနီးဝန်းကျင်မှာလောင်နေတဲ့တော်မီကြောင့်နာမည်ကြီးအတော်များများရဲ့အိမ်တွေလည်းမီးတဲ့ပါကုန်တယ်လို့ဆိုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်သစ်နိုင်ငံနဲ့ပြင်သစ်သမ္မတအီမန်နျူမက်ခရွန်တို့ကိုမနေ့တုန်းကဝေဖန်ရှုံ့ချလိုက်ပါတယ်ပြင်သစ်သမ္မတကိုထောက်ခံသူအရေးအတွက်ကကြာဆင်းနေတဲ့အကြောင်းနေတိုးလို့ခေါ်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကာကွယ်ရေးသုံးစရိတ်ကိုပြစ်မိအောင်ပြင်သစ်ကမပေးနိုင်တဲ့အကြောင်းပြောဆိုခဲ့ပြီးတော့အမေရိကန်ကတင်သွင်းတဲ့ဝိုင်ရက်တွေပေါ်ပြင်သစ်ကသွင်းကုန်ခွန်တင်းကျပ်တာနဲ့ပတ်သက်ပြီးလဲသမ္မတဒေါ်နယ်ထရန့်ကတိုက်ခိုက်ပြောဆိုခဲ့ပါတယ်အမေရိကန်တရုတ်နဲ့ရုရှားတို့ရန်ကကာကွယ်ရေးဥရောပအနေနဲ့ကိုပိုင်တပ်တီထောင်မှုပြင်သစ်သမ္မတအီမန်နျူမက်ခရွန်ကအကြံပြုပါတယ်နေတိုးအဖွဲ့ဟာအမေရိကန်ရဲ့မဟာမိတ်ဖြစ်ပေမဲ့လည်းသမ္မတထရန့်ကနေတိုးအဖွဲ့ကိုမကြာခဏတိုက်ခိုက်ပြောဆိုနေတာပါနေတိုးအဖွဲ့မှာ2024ခုနှစ်ထိရွယ်ပြီးသမ္မတထရန့်ကအဖွဲ့ဝင်နိုင်ငံတစ်ခုချင်းအနေနဲ့အသုံးစရိတ်ရဲ့ဒီ200ခန့်လုံးကိုကာကွယ်ရေးသုံးစရိတ်ဖြစ်ထည့်ဝင်ရမယ်လို့ဆိုပါတယ်ဒါပေမဲ့နေတိုးအဖွဲ့ဝင်26နိုင်ငံနဲ့29နိုင်ငံထဲမှာ10နိုင်ငံကပဲ200ခန့်လုံးကိုထည့်ဝင်နိုင်ကြပါတယ်။ပြင်သစ်နိုင်ငံကကာကွယ်ရေးသုံးစရိတ်ကို 1.82 ခန့်လုံးချထားပါတယ်။ဒါပေမဲ့လည်းနေတိုးအဖွဲ့ဝင်နိုင်ငံတွေကို2025ခုနှစ်တည့်ရွယ်ပြီး73စရိတ်တွေတိုးမြင့်ဖို့အစီအစဉ်ကိုပြင်သစ်ဘက်ကကြေညာထားပါတယ
်။မြောက်ကိုရီးယားနိုင်ငံထဲမှာဒုံးလက်လက်တွေဖုံးကွယ်ထားလို့ရတဲ့စစ်အခြေစိုက်စခန်းအနည်းဆုံး73ခုရှိတယ်ဆိုပြီးထွက်ပေါ်နေတဲ့သတင်းတွေဟာအတုအယောင်သတင်းတွေသာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကလည်းသူ့ရဲ့သဘောထားကိုထုတ်ဖော်ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကဒုံးလက်နက်တွေတင်ဆက်လို့ရတဲ့စခန်းတွေတည်ဆောက်နေတယ်ဆိုပြီး The New York Times သတင်းစာမှာဖော်ပြထားတဲ့သတင်းဟာမှန်မှန်ကန်ကြောင်းအဲ့ဒီအခြေစိုက်စခန်းတွေအကြောင်းအလုံးစုံကိုသိရှိထားပြီးထက်သွင်းဆွေးနွေးမှုတွေရှိနေကြောင်းဒါဟာအသေးစားမဟုတ်သလိုတာမန်ဖြည့်ရုပ်ဖြစ်စဉ်နဲ့ကြော်လွန်ပြီးဖြစ်ပျက်နေတာတွေမရှိကြောင်းဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကထုတ်ပြန်တဲ့အစီရင်ခံစာကို The New York Times သတင်းစာကပြန်လည်ရေးသားထားတာနဲ့ပတ်သက်လို့သမ္မတထရန့်ကသူ့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုလိုက်တာပါအခြေအနေတွေဆိုးဝါးလာနေတဲ့ဆိုရင်သူကပဲအရင်အသိပေးမှဖြစ်ကြောင်းလဲသမ္မတထရန့်က Twitter လူမှုကွန်ရက်ကတစင်အင်္ဂါနေ့မှာရေးသားခဲ့ပါတယ် CSIS ကထုတ်ပြန်တဲ့အစီအခံစာထဲမှာကောင်းကင်ဂျိုရုဓာတ်ပုံတွေမြောက်ကိုရီးယားကနေထွက်ပြေးလာသူတွေနဲ့အမေရိကန်ထောက်လိုင်းရေးနဲ့အစိုးရအရာရှိတွေကိုပါမေးထားတာတွေကိုအခြေခံပြီးအခုလိုသုံးသပ်ခဲ့ခြင်းဖြစ်ကြောင်းတင်းနယ်လာနေကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ
်။ CNN သတင်းဌာနရဲ့အင်ဂျီရိုဆိုင်ရာအကြီးတန်းသတင်းတော့ Jim Acosta ရဲ့အင်ဂျီရိုအတွင်းသတင်းယူခွင့်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရန့်အစိုးရကို CNN ရုပ်မြင်သံကြားဌာနကအမေရိကန်ကပဲတရားစွဲဆိုလိုက်ပါတယ်။အင်ဂျီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကတော့ CNN ဟာနာမည်ပိုကြီးအောင်လုပ်နေတာလို့ဝေဖန်ပါတယ်။အင်ဂျီရိုမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်သမ္မတထရန့်ကို CNN သတင်းတော့ Jim Acosta ကမေးခွန်းတစ်ခုမေးတယ်။သမ္မတကလည်းမေးခွန်းအလုံးကိုပြန်ဖြေတယ်။အင်ဂျီရိုရဲ့အလုပ်တင်အမျိုးသမီးတူက Jim Acosta စီကနေပြီးတော့မိုက်ကရိုဖုန်းကိုယူဖို့လှုပ်တာကိုJim Acosta ကပြန်ပေးဖို့ကုတိလျောက်ညှင်းဆန်ခဲ့တယ်။ဒီလိုမသင့်တော်တဲ့ပုံစံမျိုး CNN သတင်းတော့ Jim Acosta လှုပ်တာဒါပထမဆုံးချိန်နဲ့မဟုတ်ပါဘူးလို့အင်ဂျီရိုပြောခွင့်ရအမျိုးသမီးကဆိုပါတယ်။ Washington DC မြို့ကတရားရုံးမှာ CNN သတင်းဌာနကအင်္ဂါနေ့တုန်းကသမ္မတ Donald Trump အစိုးရကိုတရားစွဲဆိုခဲ့တာဖြစ်ပြီးပြည်ထောင်စုတရားသူကြီးကဒီကနေ့မှာအဲ့ဒီအမှုကိုကြားနာဖို့ရှိပါတယ်။အခုလိုသတင်းယူခွင့်ရုပ်သိမ်းခြင်းဟာအခြေခံဥပဒေရဲ့ပထမပြင်ဆင်ချက်ဖြစ်တဲ့သတင်းထုတ်လွှင့်ခွင့်နဲ့ပြင်ဆင်မှပြင်ဆင်ချက်ဖြစ်တဲ့အရေးယူအပြစ်ပေးခင်ကာယကံရှင်ရဲ့ဖြေရှင်းခွင့်ဒီဖြေရှင်းပိုင်ခွင့်ကိုချုပ်ဖောက်လိုက်တာပဲလို့ CNN သတင်းဌာနကပြောပါတယ်။သတင်းတော့ Jim Acosta ကိုသတင်းယူခွင့်ပြန်ပေးဖို့နဲ့သူ့ကိုအခုလိုနှောက်ယှက်ဟန်တားမှုတွေထပ်မလုပ်နိုင်အောင်တရားရုံးကတားမြစ်ပေးဖို့ CNN သတင်းဌာနကတရားရုံးကိုရှောက်ထားတာရှိပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာစင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ရက်စက်မှုတွေမှာတာဝန်ရှိသူတွေကိုအပြည့်အဝအရေးယူပေးရေးတောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ဖို့ပြင်ဆင်နေပါတယ်ဒါဟာအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတော့ကာလရှည်ကြာတရှိလာခဲ့တဲ့အာဆီယံရဲ့အခြေခံမူဝါဒကိုကျော်လွန်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပြင်ထန်စွာရပ်တည်သွားမယ်ဆိုတာကိုအာဆီယံကပြသမဲ့အနေအထားဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲပိတ်ပွဲအခမ်းအနားမှာပြောကြားဖို့ရှိတဲ့အင်ရှင်အလက်ကျဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီချန်လုံးရဲ့မင်ကွန်းမူကြမ်းကိုရိုက်တာသတင်းဌာနကကြိုတင်ရရှိခဲ့တာမှာရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာစိုးရိမ်စရာကောင်းနေဆိုတာကိုထည့်သွင်းပြောကြားဖို့ရှိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီမင်ကွန်းမူကြမ်းပါအချက်အလက်တွေဟာတကယ်တကယ်မင်ကွန်းပြောကြားတဲ့အချိန်မှာပြောင်းလဲမှုတွေရှိကောင်းရှိနိုင်တယ်လို့လည်းရိုက်တာသတင်းကရေးပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်မဲ့သဘောထားကြေညာချက်ကိုတော့အင်္ဂါနေ့နောင်ပိုင်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးဒါမှမဟုတ်ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုနှစ်အတွက်အလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံကအာဆီယံထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ17ရက်ကနေ15ရက်နေ့အထိအင်ရှင်အဖြစ်လက်ခံကျင်းပနေတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့အရင်အာဆီယံအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်တွေမှာတော့မြန်မာနိုင်ငံကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေနဲ့တခြားအိုးအိမ်ဆွန့်ခွာထွက်ပြေးသွားကြသူတွေနေရပြန်နေရေးဟာအရေးကြီးကြောင်းစာနာမှုဆိုင်ရာအကူအညီတွေပေးရတဲ့လူမျိုးစုတွေအကြားပြန်လည်ရင်ကြားစေရို့ကိုတောင်းဆိုခဲ့ပေမဲ့အခုတစ်ခေါက်မှာတော့တာဝန်ရှိသူတွေကိုအပြည့်အဝအရေးယူရေးဆိုတဲ့အချက်ကိုထက်သွင်းတောင်းဆိုဖို့ရှိနေတာပါအခုထုတ်ပြန်ဖို့ရှိတဲ့အာဆီယံအဖွဲ့ရဲ့သဘောထားကြေညာချက်ကိုအဖွဲ့ဝင်10နိုင်ငံစလုံးကထောက်ခံမယ်မထောက်ခံဘူးဆိုတာတော့မသေးကြသေးပါဘူးရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်အများစုနိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတို့ကအာဆီယံအနေနဲ့ပြင်ထန်တဲ့ရည်ရည်ချက်ရဲ့ထားရှိဖို့လိုလားနေကြပေမဲ့တစ်ဖက်မှာမြန်မာနိုင်ငံနဲ့ပုံမိုရင်းနှီးတဲ့ကမ်ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံအပါအဝင်ထက်နိုင်ငံတို့ကမြန်မာဘက်ကအကာအကွယ်ပေးဖို့ရှိနိုင်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကလည်းတစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့ထိပ်သီးဆွေးနွေးပွဲပြင်ပမှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါလေ
။ American Two သမ္မတ Mike Pence ဟာ33ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့စမူးနိုင်ငံကိုမနေ့တုန်းကပဲရောက်ရှိလာခဲ့ပါလေ။ဂျပန်နိုင်ငံကလည်းဆင့်သူရောက်လာခဲ့တာပါ။သမ္မတ Donald Trump ကိုစားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့လာတာဖြစ်ပြီးအာဆီယံနဲ့ Indo-Pacific ဒေသတွင်းနိုင်ငံတွေနဲ့ American အကြားမှာအပြန်အလှန်ကုန်သွယ်ရေးတွေကိုလွတ်လပ်လပ်ပုံမှန်လေးလေးလှုပ်ဆောင်မှုသမ္မတ Trumpဆိုဆိုအကစီစဉ်ထားတဲ့အတိုင်းအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်ကြောင်းဒုသမ္မတမိုက်ပန့်စ်ကပြောကြားဖို့ရှိပါတယ်။ကွန်သွေးရင်းနဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေအပြင်လုံခြုံရေးကိစ္စကိုလည်းအမေရိကန်ဘက်ကကမ်းလှမ်းသွားဖို့ရှိပါတယ်။ပ ီးခဲ့တဲ့နှစ်ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုသမ္မတ Trump ကတက်ရောက်ခဲ့ပြီးတော့ Indo-Pacific ဒေသနဲ့ American ကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေလုပ်ဖို့မဟာဗျူဟာကိုချပြခဲ့ပါတယ်။အခုဒုသမ္မတ Mike Pence ရဲ့ခီးစဉ်မှာတော့သမ္မတ Trump ချပြခဲ့တဲ့မဟာဗျူဟာအတိုင်းအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်အကြောင်းပြောဆိုရှိပါတယ်အာရှမှာစီးပွားရေးအကောင်ကြီးထွားလာနေတဲ့တရုတ်နိုင်ငံကလည်းသူ့ရဲ့ကမ္ဘာလမ်းစီမံကိန်းအတွက်အာဆီယံဒေသတွင်းနိုင်ငံတွေကိုလွှမ်းမိုးနိုင်အောင်ချင်းကပ်ထိုးပေါက်တာတွေတစ်ဖက်မှာရှိနေတာကြောင့်အမေရိကန်ဘက်ကလည်းဘလို့ကြီးမားတဲ့စီးပွားရေးဆိုင်ရာကမ်းလှမ်းမှုတွေရှိလာနိုင်မလဲဆိုပြီးအာဆီယံနိုင်ငံတွေဘက်ကလည်းအခုထိပ်သီးဆွေးနွေးပွဲမှာစောင့်ကြည့်နေကြတာပါဒူသမရမိုက်ပန်ဆာအခုသတင်းပတ်ထဲပပွာနယူဂီနီနိုင်ငံမှာကျင်းပမဲ့ APEC ထိပ်သီးဆွေးနွေးပွဲကိုလည်းသမရထရမ့်ကိုစားဆက်ပြီးတော့တက်ရောက်မှာဖြစ်ပါတယ်
အစ္စရေးဘက်ကလက်ခံမယ်ဆိုရင်အီဂျစ်ကဂျာဝင်ဆောင်ရွက်ပေးတဲ့အပြစ်ကရဆေးသဘောတူညီချက်ကိုလက်ခံမယ်လို့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ဟာမတ်စ်ကပြောကြားလိုက်ပါတယ်။အစ္စရေးဘက်ကအပြစ်ခရဆေးသဘောတူညီချက်ကိုလက်ခံမယ်မခံဘူးဆိုတာတော့မသိရသေးပါဘူး။ပါလက်စတိုင်းဘက်ကအပြစ်ခရဆေးကိုသဘောတူလက်ခံမယ်အကြောင်းသဘောထားထုတ်ပြန်ပြီးနိုင်ပိုင်းအကြာမှာပဲစစ်စင်ရေးတွေကိုလိုအပ်တယ်လို့ဆက်လက်ဆောင်ရွက်သွားဖို့အစ္စရေးအမျိုးသားလူညုံရေးကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။
ဘူရူနီမနက်ခင်းမြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်ထုတ်လွှင့်နေတဲ့ပြိုင်နဲ့တဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါတယ်ရင်းညာတွေနေရရင်ပြန်ပို့ရေးကိစ္စမှာဒုက္ခသည်တွေရဲ့ဆန္ဒအလျောက်ပဲဖြစ်စေရမယ်လို့ဒုက္ခသည်များဆန္ဒကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာထက်ကတင်းအင်္ဂါနေတုန်းကသတိပေးပြောကြားလိုက်တယ်လို့အချိန်တွေလုံးုံစိတ်ချမှုမရှိသေးပဲနဲ့ပြန်ဖို့မဲ့အစီအစဉ်တွေကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ချယ်ဖာချလက်ကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာဒုက္ခသည်တွေကိုနိုဝင်ဘာ15ကြာသပတေးနေ့မှာမြန်မာနိုင်ငံပြန်ပို့ရေးအစီအစဉ်စတင်မဲ့အပေါ်သဘောထားအမြင်တွေကိုတော့မိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတာခ်ကကမ္ဘာပေါ်မှာနေရရင်နိုင်ငံကနေအတင်းကျပ်မောင်းထုတ်ခံရမှုနဲ့နိုင်ငံမဲ့ဖြစ်နေတဲ့ကိစ္စဆက်ဆက်မှုမှာရိုဟင်ဂျာဒုက္ခသည်ပြဿနာဟာအထင်ရှားဆုံးဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကိုကြည့်ရင်ဒီအချက်နှစ်ချက်ဆက်ဆက်နေတယ်ဆိုတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်လက်ရှိရိုဟင်ဂျာတွေနေရပြန်ပို့ရေးမှာလွတ်လပ်မှုနဲ့မှန်ကန်တဲ့သတင်းအချက်အလက်ပေါ်မှာရွေးချယ်ပိုင်ခွင့်စတဲ့အချက်တွေပေါ်မှာမူတည်ရမှာဖြစ်ကြောင်းဖော်ကာတာခ်ကပြောပါတယ
်။ Our position remains the same when it comes to
ကျွန်တော်တို့ရည်တည်ချက်ကအရင်အတိုင်းမပြောင်းလဲပါဘူး။ဒါကတော့ဒုက္ခသည်တွေအနေနဲ့သူတို့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးတည်ကြတဲ့အခါမှာဌာနေပြန်ပို့ရေးအချိန်ရောက်လာပြီလို့ဆိုရမှာပါ။ဒီနေရာမှာလွတ်လွတ်လပ်လပ်ပြန်နိုင်ခွင့်ရရမယ်။နောက်ရွေးချယ်ခွင့်ရှိရမယ်။နေရပြန်ပို့တဲ့ကိစ္စမှာဒုက္ခသည်တွေရဲ့ဆန္ဒအလျောက်ဖြစ်ဖို့အဓိကပါ။ဒီလိုဆန္ဒနဲ့အညီပြန်နိုင်မှုကျွန်တော်တို့တည်ကြအောင်ဆောင်ရွက်ပေးရမှာပါ။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရသဘောတူညီချက်အရနိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့မယ့်အစီအစဉ်စတင်တော့မှာပါဒုက္ခသည်တွေရဲ့ဆန္ဒသဘောထားမပါဘဲအတင်းအကျပ်ပြန်ပို့မယ်ဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တဲ့အတွက်နေရပ်ပြန်ရေးကိစ္စကိုနှစ်နိုင်ငံအစိုးရအနေနဲ့ရပ်ဆိုင်ဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးMichelle Bachelet ကလည်းအင်္ဂါနေ့ကသတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့ဒုက္ခသည်တွေနေရပြန်ရေးမြန်မာဘက်ချမ်းမှအဆင်သင့်ဖြစ်နေတာမတွေ့ရဘူးလို့ AI ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOA ကိုပြောပါတယ
်။ In our opinion the conditions are not suitable for return.
ဘုညာဒုက္ခသည်တွေနေရပြန်ရေးတင့်တော်တဲ့အခြေအနေတွေကဖြစ်မလာသေးပါဘူး။မကြသေးခင်တော့ကပဲကုလသမဂ္ဂကပြောထားတာရှိပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးခြေနေဖြစ်ဖို့ဆိုရင်စိတ်ချလုံခြုံမှုရှိရမယ်၊ဂုဏ်သိက္ခာနဲ့အညီကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးဖြစ်ရမယ်၊ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရမယ်ဆိုပြီးတော့ကုလသမဂ္ဂကပြောထားတာပါ။ကျွန်တော်တို့လည်းဒီချက်တွေအတိုင်းပဲထပ်ပြီးတော့ပြောချင်ပါတယ်။ဒါပေမဲ့လက်ရှိမှာဒီလိုအခြေအနေတွေကဖြစ်မလာသေးပါဘူ
း။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအနေနဲ့စုလိုက်အပြုံလိုက်တပ်ဖြတ်ခံရတာ၊သူတို့ရွာတွေမီးရှို့ခံရတာ၊အုပ်စုလိုက်အတင်းအာဓမပြုကျင်တာစတဲ့အလွန်ဆိုးရွားတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရတဲ့အတွက်လုံခြုံမှုအာမခံချက်မရှိဘဲနေရပ်ပြန်ဖို့တွန်းဆုတ်နေမှာဖြစ်တယ်လို့ ANU Australia တက္ကသိုလ်ရဲ့ Asia and Pacific ဌာနလက်ထောက်ဌာနမှူး Nicholas Farrelly ကဆိုပါတယ်။
And given that there are only very weak indications at this stage,
မြန်မာအစိုးရကအဲ့ဒီဒေသမှာရိုဟင်ဂျာတွေအတွက်လုံပေးနေတာတွေကရေတို့အတွက်လုံခြုံရေးနဲ့ရေရှည်အတွက်ဘဝတိုးတက်ကောင်းမွန်ရေးလူမှုခံစားအခွင့်တွေကိုကြည့်မယ်ဆိုရင်အားနည်းချက်တွေရှိနေတယ်ဆိုတာကိုသူတို့ကမြင်နေကြတာကြောက်ပါ
ဒုက္ခသည်တွေနေရပြန်ရေးအရင်ကဖိအားပေးခံခဲ့ရတဲ့မြန်မာအစိုးရအနေနဲ့အခုဒုက္ခသည်တွေပြန်ပြီးလက်ခံတဲ့အခြေအနေပတ်သက်လို့လည်းနိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုကန့်ကွက်မှုအသစ်တွေနဲ့ထပ်ပြီးကြုံတွေ့လာရတဲ့အနေအထားရှိနေတာတွေ့ရတယ်လို့ American Chief Site မြန်မာအရေးစောင့်ကြည့်လေ့လာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဗမာပြည်ကနေဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိစ္စကဒီအပေါ်မှာမြင်တဲ့အမြင်တွေကတော်တော်ကိုပေါ်ပြားပြီးမဆုံးကြဘူးခင်ဗျာ။ဗမာနိုင်ငံဆိုကတမျိုးဘင်္ဂလားဒေ့ရှ်ကတမျိုးနိုင်ငံတကာကတမျိုးပေါ့နောက်တစ်ခါဗမာနိုင်ငံပြည်သူတွေကတမျိုးမြင်နေကြတာမတူကြဘူးခင်ဗျအဓိကကမြန်မာနိုင်ငံဆိုပေါ့မြန်မာနိုင်ငံဆိုကလည်းဒီအားတွေကြောင့်သူကလက်ခံမှုကတော့တုံတရားအတိုင်းသာအကြည့်လောက်ရလိမ့်မယ်လူပြန်တော့လည်းပဲဝေဖန်မှုတွေကဆက်ရှိနေပါတော့ခင်ဗျမလုံလည်းပဲဆက်ရှိမယ်လုံလည်းပဲဆက်ရှိမယ်ရောက်လာပြန်ရင်လည်းပဲဒီကိစ္စပေါ်မှာဘဝလုံးကအမှုသဘောပဲကြည့်ပြီးမြင်ပြီးတော့ဝေဖန်နေကြတော့ဟိုနောက်ထပ်အမှုသဘောအစ်စ်တွေဖြစ်လာအောင်ပါပဲဒီပေါ်မှာကျွန်တော်တို့လက်ရှိအစိုးရကအကောင်းဆုံးအနေထားတရက်ကိုစူးစမ်းရှာဖွေပြီးတော့ဆောင်ရွက်ရမှာလည်းဖြစ်တယ်ခင်ဗျအဲ့တော့လက်ခံမှုကလည်းလက်ခံရလိမ့်မယ်လက်ခံပြီးဖြစ်လာတဲ့အစ်စ်ဝေဖန်မှုတွေကိုလည်းအစိုးရဆက်ပြီးတော့ကန့်တွဲလိမ့်မယ်လို့မြင်ပါတယ်ခင်ဗျ
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ကြေညာချက်မှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စသဘောတူပေမဲ့ဒုက္ခသည်တွေကိုယ်တိုင်လူလူလာလာဆန္ဒအလျောက်သူတို့ရဲ့နေရရင်ဒါမှမဟုတ်သူတို့သွားလိုတဲ့နေရာတွေကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိစွာသူတို့ရဲ့သဘောဆန္ဒနဲ့အညီပြန်ပို့နိုင်ရေးမရှိမဖြစ်လိုအပ်ကြောင်းနဲ့အဲ့ဒီအတွက်လဲသက်ဆိုင်သူတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ရှင်
မင်းညနေစူးစီးတင်ပြခဲ့တာပါခင်ဗျာအခုတော့အာဆီယံဆိုင်ရာသတင်းတွေတင်ဆက်သွားပါမယ်အမေရိကန်ဒုသမရမိုက်ဖင်စ်ရဲ့အာရှခီးစဉ်အတွင်းအမေရိကန်နဲ့အာရှနိုင်ငံတွေအကြားအပြန်အလှန်ကုန်သွယ်ရေးကိုလွတ်လွတ်လပ်လပ်နဲ့ပုံမွင့်လင်းလင်းဆက်ပြီးလှုပ်ဆောင်သွားမယ်အကြောင်းအခိုင်အမာပြောဆိုဖို့ရှိနေပါတယ်33ညမြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်ဒုသမရမိုက်ဖင်စ်စင်ကာပူနိုင်ငံကိုရောက်ရှိနေတာပါဒီအကြောင်းကိုကျော်ဝင်ကဆက်ပြီးပြောပြမှာပါ
ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပါအဝင်အင်ဒိုပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေအပြန်အလှန်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ကိစ္စကိုအမေရိကန်ဒုသမရမိုက်ဖင်စ်ကပြောဆိုဖို့ရှိနေပါတယ်။33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်ရောက်ဖို့ဒုသမရမိုက်ဖင်စ်စင်ကာပူနိုင်ငံကိုမနေ့တုန်းကရောက်လာခဲ့တာဖြစ်ပြီးဂျပန်နိုင်ငံကနေတဆင့်ရောက်လာခဲ့တာ
ပါ။ The Japan-US Alliance is historic. It is the cornerstone.Of peace and prosperity
Indo-Pacific ဒေသတိုးတက်ကြီးပွားရေးနဲ့ငြိမ်းချမ်းရေးမှာအမေရိကန်နဲ့ဂျပန်မဟာမိတ်ဖြစ်မှုကတမိုင်းနဲ့ချီပြီးအရေးပါတဲ့ကိစ္စဖြစ်ပါတယ်။အာဆီယံနဲ့ APEC ညီလာခံတွေမှာသမ္မတထရမ့်ရဲ့ကိုယ်စားတက်ရောက်ဖို့ကျွန်တော်ကိုသမ္မတကညွှန်ကြားထားပါတယ်။အဲဒါကြောင့်ဒီညီလာခံတွေမသွားခင်ဂျပန်ကိုအရင်ဝင်လာတာကမှန်ကန်တဲ့ခြေလှမ်းပါ။အာရှခီးစဉ်တွင်းမှာကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုကိစ္စတွေနဲ့မကဘဲလုံခြုံရေးကိစ္စတွေကိုပါဒုသမ္မတမိုက်ဖင်စ်ကဆွေးနွေးသွားဖို့ရှိပါတယ်။ပြည်ကနေတုန်းကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်ခဲ့ပြီးအင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတွေနဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေကိုလှုပ်ဆောင်မှုသမ္မတထရမ့်ကမဟာဗျူဟာချခဲ့ပါတယ်။အခုဒုသမ္မတမိုက်ဖင်စ်ရဲ့အာရှခီးစဉ်မှာသမ္မတထရမ့်ချခဲ့တဲ့မဟာဗျူဟာကိုအခိုင်အမာလှုပ်ဆောင်မယ်ဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုဖို့ရှိနေပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာမနေ့ကစတင်ကျင်းပခဲ့ပြီးတော့အဲ့ဒီပွဲကိုကမ္ဘာ့ခထပြုလုပ်တဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကအာဆီယံအသင်းရဲ့အနာဂတ်ကိုအာရုံစိုက်ကြဖို့တက်ရောက်လာကြတဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ
် For our discussions this evening it will be useful for us to take stock of what we have achieved what we still need to do
ဒီညနေကျွန်တော်ဆွေးနွေးကြရတဲ့အထက်မှာကျွန်တော်ဘာတွေကိုလှုပ်ဆောင်နိုင်ခဲ့ကြတယ်လဲဘာတွေလှုပ်ဖို့လိုနေသေးတာလဲအာဆီယံရဲ့တိုးတက်ကြီးပွားမှုတွေအနာဂတ်မှာဖြစ်ပေါ်လာအောင်ဘာတွေစပြီးလှုပ်ဆောင်ခြင်းတွေလဲဆိုတာတွေကိုဆွေးနွေးကြရပါတယ်ဒီဆွေးနွေးမှုကကျွန်တော်တို့အတွက်အကျိုးရှိပါတယ်။ဉာဏ်မှုပုံမရရှိအောင်ကျွန်တော်ဘယ်လိုလုပ်ကြမလဲ။ပိုးပြီးလုံခြုံမှုရှိအောင်စီမံစည်းကမ်းကိုအခြေခံတဲ့ဒီတိုင်းဆွေးနွေးမှုမူပေါင်းကိုဘယ်လိုချမှတ်ကြမလဲ။ကျွန်တော်တို့အာဆီယံပြည်သူတွေအကျိုးအတွက်အခွင့်အလမ်းစစ်တွေကိုဘယ်လိုရယူမလဲ။တက်ကြွလုံလောက်ရှိတဲ့အာဆီယံအဖြစ်ကျွန်တော်တို့ဘယ်လိုဆက်လက်ပြီးရပ်တည်မလဲ။အင်အားကြီးနိုင်ငံတွေကအပြိုင်ဆိုင်လွှမ်းမိုးမှုတွေရရှိအောင်တွန်းမြင့်လှုပ်ဆောင်နေကြတာကြောင့် ဒီလိုကာလအတွင်းအာဆီယံအသင်းဝင်နိုင်ငံတွေကတသန်တည်းထွက်နိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာတွေကိုဆွေးနွေးကြရပါတယ်
။အာရှပစိဖိတ်ဒေသအတွင်းစီးပွားရေးအားကောင်းတဲ့နိုင်ငံတွေကတော့တရုတ်၊ဂျပန်၊အိန္ဒိယ၊တောင်ကိုရီးယားနဲ့နယူးဇီလန်နိုင်ငံတွေပါ။ဒီနိုင်ငံတွေအားလုံးနဲ့အာဆီယံနေအကြားလွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှု၅ခုလှုပ်ဆောင်ထားပြီးပါပြီ။အရှေ့တောင်အာရှကဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အခြေခံစာဦးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုအကြီးအကျယ်လိုလားနေတာပါ။အဲဒါကြောင့်အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကအခုသူ့ရဲ့ခီးစဉ်တွင်ဘာတွေပြောလိမ့်မလဲ။အမေရိကန်ဘက်ကဘာတွေကမ်းလှမ်းလိမ့်မလဲဆိုတာကိုအာဆီယံနိုင်ငံတွေကအာရုံစိုက်နေကြပါတယ်။တစ်ဖက်မှာလည်းစီးပွားရေးအားကောင်းကြီးထွားလာနေတဲ့တရုတ်နိုင်ငံကလည်းသူ့ရဲ့ကမ္ဘာလမ်းစီမံကိန်းနဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုချဉ်ကပ်ထိုးဖောက်နေတာပါ။အဲ့ဒါကြောင့်အာဆီယံနဲ့အင်ဒိုပစိဖိတ်နိုင်ငံတွေအတွက်တရုတ်နဲ့မတူတဲ့ကြီးမားတဲ့စီးပွားရေးကမ်းလှမ်းမှုတွေကိုအမေရိကန်ဘက်ကဘယ်လိုလှုပ်ဆောင်လိမ့်မလဲဒီအကြောင်းနဲ့ပတ်သက်ပြီးအမေရိကန်ဒုသမ္မတမိုက်ပန့်စ်ကသူ့ရဲ့အာရှခီးစဉ်တွင်းမှာပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။33ရက်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာနိုဝင်ဘာလ17ရက်ကနေ15ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့အဖွဲ့လဲစင်ကာပူနိုင်ငံမှာရောက်နေကြပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုတွေလာပြီးတော့လှုပ်ဆောင်ကြဖို့လေဒေါက်ဆန်းစုကြည်ကတင်းလာနေတော့ကပဲကန့်လန့်ခဲ့ပါတယ
်ကိုကျော်လွင်ဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းအာဆီယံထိပ်သီးဆွေးနွေးပွဲမှာရခိုင်အကြက်တဲနဲ့ပတ်သက်လို့တောင်းဝန်ခံမှုရှိရေးတောင်းဆိုဖို့ပြင်ဆင်နေကြပါတယ်ကြာသာပတိနေ့ကျင်းပမဲ့အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲတွင်အခုလိုတောင်းဆိုချက်တွေပေါ်အာဆီယံရေးရာကျွမ်းကျင်သူကိုအောင်စောကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆဆဲချက်တွေအတွက်မြန်မာစိုးရအနေနဲ့အပြည့်အဝတာဝန်ယူတာဝန်ခံဖို့ထူးထူးခြားခြားတောင်းဆိုဖို့ရှိနေပါတယ်။စင်ကာပူနိုင်ငံကအင်ရှေဖြစ်ချင်းပပေးနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လုံကအကြမ်းပြင်ထားတဲ့အာဆီယံဥက္ကဋ္ဌအကြီးညာချက်ကိုတကားဖိတ်အစည်းအဝေးထဲမှာအခုလိုတောင်းဆိုဖို့ရှိကြောင်းဖတ်ပြခဲ့တာပါ။ဒီအာဆီယံဥက္ကဋ္ဌကြီးညာချက်မူကြမ်းကို Writers သတင်းဌာနကလက်ခံရရှိခဲ့ပြီးနောက်ဆုံးအတည်ပြုကြီးညာချက်ကိုတော့ဒီနေ့နောက်ပိုင်းဒါမှမဟုတ်နောက်နေ့တွေမှာကြီးညာသွားဖို့မျှော်လင့်ထားကြပါတယ်။ဒီမူကြမ်းထဲမှာမြမအစိုးရဖွဲ့စည်းပေးထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အနေနဲ့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုလွတ်လပ်အမိခိုးကင်းပြီးဗမ်းမလိုက်မြတ်မြတ်တတစုံစမ်းကတာဝန်ရှိသူတွေကိုအပြည့်အဝအရေးယူဖို့တာဝန်ရှိနေတယ်လို့တောင်းဆိုထားပါတယ်။အခုလိုအာဆီယံကပြင်းပြင်းထန်ထန်တောင်းဆိုလာတဲ့အပေါ်အာဆီယံအကြောင်းကြွန့်ကျင်သူအေယာဝတီသတင်းဌာနထူထောင်သူနဲ့အက်ဒီတာချုပ်ကိုအောင်စော်ကအ
ာဆီယံကဘူဂျမူရီတန်ရွှေလက်ထက်တုန်းကဆိုရင်လည်းနောက်ဆုံးမှာအာဆီယံက Cluster Engagement တို့ဟလာဒီသဘောဆောင်ဆက်ဆံရေးပြင်သွင်းခဲ့တယ်။ဒါပေမဲ့အာဆီယံကိုယ်တိုင်ကအထောင်ကူနေတော့ပိုင်းအောင်စပြီးတော့မြန်မာပြည်နဲ့ပတ်သက်လာရင်ပို့ပြီးတော့ဟိုပြင်းထန်တဲ့ statement တွေဟလာ pressure ပေးရတယ် PRB ဆောင်ရွက်မှုတွေကိုလည်းလုပ်တယ်။တစ်ဖက်ကလည်းဒီလိုမျိုးစီကမြန်မာပြည်ကိုလက်ဖက်ပယ်နဲ့ရှိခဲ့တယ်ဆိုတော့အနောက်ကပြောပြတော့ဆုံးဖြတ်ချက်ရင်အာဆီယံကပါလာတဲ့ကြောင့်မြန်မာဘက်ကရွှေ့ရတာရှိတယ်ဆန်ကျုံနာဂစ်ဖြစ်ခဲ့တဲ့ကိစ္စပဲကြည့်ကြည့်ဟလာနောက်ဆုံးမြန်မာပြည်မှာပြောင်းခဲ့တဲ့အရှိပြောင်းကိစ္စတွေပဲကြည့်ကြည့်ဒီပင်းကိစ္စတွေပဲကြည့်ကြည့်အာဆီယံကောင်းဆောင်နေမဟာဒီယာမိုဟာမက်တို့ဟလာလီကွန်ယူတို့ပေါ့နော်အကုန်လုံးကဝင်ပြီးတော့ရွှေ့ရတဲ့အပိုင်းတွေရှိခဲ့တယ
်ဒါအပြင်ကိုအောင်စောကဆက်ပြီးအခုလိုအာဆီယံကပြောလာတာကဆက်ပြီးထိရောက်ဖို့ရှိတယ်လို့သုံးသပ်လိုက်ပါတယ
်အခုဒီရခိုင်ပြည်နယ်ပိုင်းကဒီပုဂ္ဂိုလ်များရဲ့အရေးကြီးကိစ္စတွေမှာဆိုရင်လည်းအာဆီယံဘက်ကဝန်ကြီးပြောပြီးဆိုရင်တော့တေချာဘုံပြောပြီးဆိုရင်တော့မြန်မာကောင်းဆောင်နေနဲ့ရောမြန်မာတမန်ကောင်းဆောင်နေနဲ့ရောဟုတ်လားအတိုင်းကြီးမှာဘယ်လိုပဲဖြစ်ဖြစ်အစိုးရနှစ်ချမ်းပဲဖြစ်နေဒီကိစ္စနဲ့ပတ်သက်ပြီးအရေးရေးတူဆောင်မှာဖြစ်တယ်လေဘာကြောင့်လဲဆိုတော့အခုစင်ကာပူမှာပြုလုပ်တဲ့အစိုးရမှာဆိုရင်လည်းတောင်ဆန်းစုကြည်အာဆီယံဘုံမှာမူဒီ Look East ဆိုတဲ့ policy အာဆီယံအတွင်းတရုတ်ဂျပန်ဟလာဒါရီကိုရီးယားအိန္ဒိယဒါရီပေါ်မှာ investment တွေကိုရဖို့အတွက်သူကတွားပြီးတော့ဟိုဈေးရောက်နေတဲ့ကာလပေါ့လေနော်အဲ့လိုကာလမှာဆင်မလို့စိတ်မထွက်တဲ့ဆိုရင်ဒါဟာမြန်မာစိုးရအတွက်ကရောတက်မလို့ပေါ်မှာဒီကိစ္စနဲ့ပဲအရေးကြီးခိုင်တွေရမြင်ဆိုတဲ့သဘောထားကိုပြရတယ်လို့ကျွန်တော်သုံးသပ်ပါတယ
်တကယ်တော့အရင်စစ်အာဏာရှင်စနစ်တုန်းကအခုလိုအာဆီယံဥက္ကဋ္ဌကြီးညာချက်လူသိရှင်ကြားမထွက်ဖို့ဒီအာဆီယံတကပိတ်ဆွေးနွေးပွဲဒီမှာမြန်မာကောင်းဆောင်တွေဘက်ကအာဆီယံကနေထွက်ဖို့ချင်းချောက်ခဲ့ပြီးတော့တားဆီးခဲ့ပေမဲ့အခုလိုဒီမိုကရေစီဆိုရလက်ထက်မှာတော့ချင်းချောက်ဖို့ခက်နေတယ်လို့ပြောနေချိန်မှာဒီအာဆီယံအခြေညာချက်အမူကြမ်းထွက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါအာဆီယံအရေးကိစ္စတွေတင်ပြပြီးသွားပြန်တော့အခုတခါပစိဖိတ်ဒေသအရေးကိုလည်းတင်ပြခြင်းပါတယ်တောင်ပစိဖိတ်ဒေသတွင်းမှာတရုတ်ကဩဇာလွှမ်းမိုးမှုရှိအောင်လှုပ်ဆောင်နေတာတွေကိုစိုးရိမ်နေတဲ့အတွက် ဒေသတွင်းကာကွယ်ရေးကိုရောတန်တမာရေးဆက်ဆံမှုတွေမှာပါတို့မြင့်သွားမယ်လို့ဩစတြေးလျအစိုးရကပြောကြားလိုက်ပါတယ်။စစ်တရင်မျိုးကနေ VOA သတင်းနောက် Phil Massa ပေးပို့တဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်
။ Down Pacific Data ရင်းမှာဆက်သွယ်ရေးဆွန့်အင်တန်ယူပို့ဆောင်ရေးနဲ့ရေးစီမံကိန်းတွေအတွက်ငွေချပေးဖို့ဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံမယ်။အခြေခံအဆောက်အုံဘဏ်တစ်ခုကိုဩစတြေးလျအစိုးရကနေထူထောင်မယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါတယ်။ဒါအပြင်ပါလော၊မာရှယ်ကျွန်းစုပြင်သစ်ပိုင်ပိုလီနီးရှားနူဝေနဲ့ကုတ်ကျွန်းစုတွေမှာတန်ယုံအစ်တွေထားရှိသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဩစတြေးလျအစိုးရအနေနဲ့ဒေတာရင်းကာကွယ်ရေးဆိုင်ရာမှာပူးပေါင်းဆောင်ရွက်မှုတွေလည်းတိုးမြှင့်သွားမယ်လို့ဝန်ကြီးချုပ်မော်ရီဆန်ကပြောဆိုလိုက်တာပါ။ဩစတြေးလျဟာပစိဖိတ်ဒေတာရင်းအင်းကြီးချင်းနိုင်ငံတွေကိုပိုပြီးကူညီပံ့ပိုးမှုတွေလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်
။ We've got their back, they've got our back.They've always had our back.
ဒါရင်းနိုင်ငံရဲ့ပံ့ပိုးမှုကိုရဖို့ကျွန်တော်တို့ကသူတို့ကိုပံ့ပိုးပေးရမှာပါ။ကျွန်တော်တို့ရဲ့ပံ့ပိုးမှုကိုသူတို့အမြဲတစေရရှိနေဖို့သူတို့နဲ့ဆက်ဆံရေးကိုရောမိတ်ဆွေအဖြစ်ထားရှိမှုကိုပါပုံမခိုင်မအောင်လုပ်ပေးဖို့လိုအပ်ပါတယ်။ကျွန်တော်တို့ဟာဒီဒေသအတွက်တာဝန်ရှိသူတွေဖြစ်ပါတယ်။ကျွန်တော်တို့ရဲ့ပစိဖိတ်ဒေသအတွင်းမိသားစုတွေမိတ်ဆွေတွေကိုဂရုစိုက်ဖို့ကကျွန်တော်တို့ရဲ့တကယ့်တာဝန်တရားဖြစ်ပါတယ်
။ Queensland ပြည်နယ်ထဲမှာ Australia စစ်တပ်ကတပ်သားတွေကိုပြောကြားခဲ့တဲ့ဝန်ကြီးချုပ်ရဲ့ဒီမိန်ကွန်းဟာတောင်ပစိဖိတ်ဒေသရင်းတရုတ်ကဩစာလွှမ်းမိုးဖို့အတွက်ကြိုးပမ်းနေတာကိုတုံ့ပြန်တာတခုလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။တောင်ပစိဖိတ်ဒေသရင်းကဖွံ့ဖြိုးဆဲနိုင်ငံတွေကိုတရုတ်ကအကျွေးနဲ့ပိစေပြီးနိုင်ငံရေးအရာပါအသုံးချလာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျကတရုတ်ပါဝင်ဒေသရင်းနိုင်ငံတွေကြားဖွံ့ဖြိုးတိုးတက်လာစေဖို့အတွက်တခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်မှာဖြစ်ကြောင်းအလေးပေးပြီးပြောကြားလာတာဖြစ်ပါတယ်။ဩစတြေးလျအစိုးရရဲ့အကြံပေးပုဂ္ဂိုလ်ဟောင်းတစ်ယောက်ဖြစ်တဲ့ဂျွန်နီကတော့တောင်ပစိဖိတ်ဒေသရင်းမှာတရုတ်ရဲ့နိုင်ငံရေးနဲ့တန်တမာရေးလှုပ်ရှားမှုတွေဟာတဟုန်တိုးတိုးမြင့်လာခဲ့တယ်လို့ပြောပါတယ်။
We have been surprised by the extent to which the Chinese are making a play in the Pacific.
ဒီတော့ပြည်ပဝင်လှုပ်ရှားပြီးတော့ကစားလာတဲ့ပမာဏကတော်တော်ကိုအံ့ဩစရာပါ။ကျွန်တော်တို့ကပစိဖိတ်ဒေသအတွင်းမှာစီးပွားရေးဖွံ့ဖြိုးမှုစီစဉ်နေတဲ့အထောက်အကူတွေကိုအမြဲတစေအများဆုံးပေးခဲ့တာဖြစ်ပေမဲ့ဒါကိုရှင်ပြန်ရမယ်ကဏ္ဍလို့ဘယ်တော့မှမတတ်မှတ်ခဲ့တာပါ။ဒါပေမဲ့ဒါကအခုမကြသေးခင်ကာလတွေအထိဆိုပါတော့လေ
။ဟုတ်ပါတယ်။ဒါဟာဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ဘေကျင်းကိုသွားပြီးတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးမှုတွေမလုပ်ခင်အချိန်ကအထိဖြစ်ပါတယ်။နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဟာ၃နှစ်တာအတွင်းပထမဆုံးချိန်ဖြစ်တဲ့မျက်နှာချင်းဆိုင်တွေ့ဆုံခဲ့ကြတာပါ။ဩစတြေးလျနိုင်ငံရဲ့ပြည်ရင်းနိုင်ငံရေးမှာတရုတ်ကနေဂျန်းဝင်နှောက်ယှက်မှုရှိတယ်ဆိုတဲ့ဆွဆွဲမှုတွေဩစတြေးလျနိုင်ငံတွင်တိုးလာခဲ့တဲ့နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးဟာလည်းအဆင်မပြေဖြစ်ခဲ့ရပါတယ်။ပပနယူဂီနီမှာ2018အတွက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ရဲ့ထိပ်သီးအစည်းအဝေးကိုနိုဝင်ဘာလလယ်မှာကျင်းပတော့မှာဖြစ်ပြီးအစည်းအဝေးမကျင်းပခင်ဩစတြေးလျအစိုးရကတောင်ပစိဖိတ်ဒေသအတွက်အခုလိုဥတီပီဆောင်ရွက်မှုတွေလှုပ်လာတာဖြစ်ပါတယ်။ဒီအစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်နဲ့တက်ရောက်မှာဖြစ်ပြီးပစိဖိတ်ဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံမှုတွေကိုတုံးမှာဖြစ်ပါတယ်။ပပနယူဂီနီဟာဩစတြေးလျနိုင်ငံနဲ့အနီးဆုံးမှာတည်ရှိတဲ့အိမ်နီးချင်းနိုင်ငံဖြစ်ပြီးသူ့နိုင်ငံတွင်အခြေခံအဆောက်အုံတွေတည်ဆောက်မှုအတွက်တရုတ်ရဲ့အထောက်ပံ့ကိုအများဆုံးရယူထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါ့အပြင်ပပနယူဂီနီဟာတရုတ်ရဲ့အငင်းပွားပွဲကမ္ဘာလမ်းစီမံကိန်းအတွက်ပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံလည်းဖြစ်နေတာပါ
။ဒေါခင်မျိုးသက်တင်ပြခဲ့တာပါခင်ဗျာ။မကြာခင်မနက်6နာရီခွဲကနေ9နာရီအထိတင်ဆက်သွားမယ့်အစီအစဉ်တွေမှာတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့အတူအင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်သလိုမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်သံဃာဗိုဒူးနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ24 kHz 12.1139 လိုင်းနိုမီတာ40 kHz 9443လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်ငံဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီပြလာမဲ့ဖြစ်စင်မှာသူတို့ကိုဘာလဲအနည်းကစောက်ကြည့်ခွင့်နေပါလိမ့်ဘာမှပြေးမထားဘူးဟိုနေအိမ်တွေလည်းအဆင်ပြေမရှိသေးဘူးအဲ့တော့ဂျာစခန်းပေါ့ဂျာစခန်းကဘယ်တော့ကြီးကြာမလဲဆိုတာဘယ်သူမှအားမ
မကြာခင်အပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ရနောင်းနဲ့ကန်ချနာဘူးရီခရိုင်တွေမှာလူကုန်ကူးသူတွေကိုခေါ်လာတဲ့မြန်မာနိုင်ငံသား58ယောက်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ12ရက်နေ့ကဖမ်းဆီးခဲ့ပါတယ်အခြေအနေအသေးစိတ်ကိုတော့VOA သတင်းတော့မအေးမာကရှင်းပြပေးပါအောင်ဗျာ
မြန်မာနိုင်ငံကော့တောင်းဘက်ကနေဆက်လီနှစင်းနဲ့ခိုးဝင်လာကြတဲ့မြန်မာနိုင်ငံသား38ဦးကိုထိုင်းနိုင်ငံရနောင်းမြို့ကအထွတ်စွတ်ဆန်ရန်ခရိုင်အတွင်းမှာအမှတ် 25 စစ်တပ်ရဲ့စစ်ဆေးရေးဂိတ်ကနေဖမ်းဆီးခဲ့တာပါသူတို့ကိုတော့ထိုင်းနိုင်ငံသားလူကုန်ကူးသမားတွေကရနောင်းမြို့မှာအသင်းဆောင်နေပြီးပစ်ကတ်ကား3စီးနဲ့ထိုင်းနိုင်ငံအတွင်းကိုတယ်ဆောင်မောင်းနှင်လာတဲ့အချိန်မှာဖမ်းမိခဲ့တာဖြစ်ပါတယ်လူမောင်ကိုသမားတွေကကား3စီးနဲ့စစ်တပ်ရဲ့စစ်ဆေးရေးဂိတ်ကိုဖျက်မောင်းဖို့ကြိုးစားခဲ့တာကြောင့်စစ်တပ်ကားတွေနဲ့နောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးခဲ့ရမှာပထမကားတစ်စီးဖြစ်တဲ့ကရာဘီမြို့နယ်လိုင်စင်နံပါတ်နဲ့ကားကကားဘိန်းပေါက်ပြီးလမ်းဘေးမှာထိုးရက်သွားခဲ့ပါတယ်ဒီနောက်မှာတော့ကားမောင်းသူတွေကထွက်ပြေးသွားခဲ့ကြပါတယ်ကားမောင်းသူတွေဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးကား3စီးထဲမှာလိုက်ပါလာတဲ့မြန်မာနိုင်ငံသား38ဦးကထွက်ဆိုခဲ့ပါတယ်အာနာပိုင်တွေကတော့ဒီလူတွေတဲကလူကုန်ကူးသမားတွေပမ်းပါဆက်လက်စစ်ဆေးနေပြီးဖက်ပြေးသွားတဲ့ထိုင်းနိုင်ငံသားကားမောင်းသမားတွေကိုလည်းသူတို့ရဲ့ကားလိုင်စင်နံပါတ်တွေကိုကြည့်ပြီးလူမောင်ကိုသမားတွေဖက်ပြေးလို့မလွတ်နိုင်ကြောင်းနဲ့ဆက်လက်ဖမ်းဆီးမယ်ဆိုပြီးပြောပါတယ်။နိုဝင်ဘာလ12ရက်နေ့မှာပဲထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်အတွင်းမှာတရားမဝင်မြန်မာနိုင်ငံသား20ကိုလူမောင်ကိုတင်လာတဲ့ကားကိုလည်းနေကြားစောက်တက်ရင်စစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ထိုင်းနိုင်ငံသားလူမောင်ကိုသမားတဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ဒီပြည့်နဲ့ပတ်သက်လို့ရနောင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူး 9.1 ဖွန်စီကတော့အခုလိုပြောသွားပါတယ
်။ Colon Heightman ကလုံးပတ်တူကော်ဒီပါ။တော့ဒီကဘာဝတိဆောင်ကျွန်မ
သူပြောသွားတာကတော့အခုလိုမျိုးနယ်စပ်တစ်လျှောက်မှာစစ်ဆေးရေးဂိတ်တွေများများချပြီးစစ်ဆေးနေရတာဟာအစိုးရကချမှတ်ထားတဲ့မူဝါဒအတိုင်းလုပ်နေရတာဖြစ်ပါတယ်။ရနောင်းခရိုင်ဟာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့အတွက်တစ်ဖက်နိုင်ငံကနေဝင်လာတဲ့တရားမဝင်ကုန်ပစ္စည်းတွေဝိရစေးပွားတွေနဲ့လူကုန်ကူးနေတဲ့မှုကင်းတွေကိုပုံမဖော်ထုတ်နိုင်ဖို့ဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါအခုချိန်မှာထိုင်းနိုင်ငံအတွင်းမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့ကြားကလူကုန်ကူးသူတွေကမြန်မာနိုင်ငံသားတွေကိုနယ်စပ်လမ်းကြောင်းမျိုးစုံတုံးပြီးခေါ်ဆောင်လာကြတယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုကြော်ပြီးမလေးရှားနိုင်ငံကိုသွားကြဖို့အတွက်လူပွဲသားတွေကိုဘန်းငွေ2000လောက်ထိပေးပြီးသွားနေကြတာပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဆုံ TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုဒီလိုပြည့်မီဖို့အတွက်သိသာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားစေဖြစ်ပါတယ်ရှင
် VOA သတင်းတော်မန်အေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်စူးစီးတင်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်မဲ့အစီအစဉ်ကိုနိုဝင်ဘာ15ဒီကြာသပတေးနေ့မှာစတင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမျှော်လင့်ထားကြောင်းဆောင်းမအစမှာရေးပါတယ်။ဒါပေမဲ့ဘာတွေဆက်ဖြစ်လာမယ်ဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး ရှာအီဒါဟာကုတ်ကပြောပါတယ်ပထမဆုံးအတုပ်ပြန်မဲ့ရင်ဂျာမိသားစု485စုရှိပြီးလူဦးရေ2200ကျော်ဖြစ်ပါတယ်ပထမအတုပ်ရင်ဂျာတွေဌာနေပြန်ရေးအတွက်မြမအစိုးရနဲ့လိုအပ်တာမှန်သမျှသူတို့ဘက်ကပူးပေါင်းဆောင်ရွက်ထားပြီးတကယ်လက်တွေ့ပြန်တယ်မပြန်ဘူးဆိုတာကတော့ဒုက္ခသည်တွေအပေါ်မှာသာမူတည်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတဦးကပြောကြောင်းလဲဖော်ပြထားပါတယ်မြန်မာနိုင်ငံဘက်ကပြန်မဲ့နောက်ထပ်ရိုဟင်ဂျာဒုက္ခသည်2,200ကျော်စီးရင်ကိုလည်းမြန်မာအာဏာပိုင်တွေထံပေးပို့ထားပြီးဖြစ်ပြီးစီစစ်နေစေပဲလို့ဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကတော့ရိုဟင်ဂျာတွေသူတို့နေရရင်ကိုဂုဏ်သိက္ခာရှိစွာနဲ့လုံခြုံစွာပြန်အခြေချနိုင်ရေးအတွက်ဆက်လက်အားပေးကူညီသွားမယ်လို့ပြောတာပါတယ်အခုလိုဌာနေပြန်မဲ့ရင်းညာတွေထဲမှာအတင်းအကျပ်ပြန်ခိုင်းတာမျိုးမဟုတ်ပဲကိုယ်သဘောနဲ့ကိုယ်ပြန်ကြတယ်ဆိုတာကို UNHCR ကအကဲဖြတ်ခွင့်ရဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောတာပါတယ်အခုလိုပထမဆုံးအတုပ်ပြန်ပို့တဲ့ဒုက္ခသည်တွေအပေါ်မြန်မာအစိုးရကဘယ်လိုဆက်ဆံမလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်အပြည့်စုံကိုတော့ dhaka-tribune.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်ပြီးတင်ပြချင်တာက Sports Kider ဆိုတဲ့အားကစားစာမျက်နှာမှာ AFC Olympic အမျိုးသမီးဘောလုံးခြေစစ်ပွဲအတွက်နိုဝင်ဘာ13ရက်နေ့ကသုဝနကွင်းမှာအိန္ဒိယနဲ့မြန်မာအသင်းတို့ရှင်ပြိုင်ကစားကြပြီးအိန္ဒိယက2ဂိုးတကိုးနဲ့ရှုံးသွားပေမဲ့နောက်တစ်ဆင့်ကိုတက်သွားပြီလို့ရေးထားပါတယ်မြန်မာဘက်ကအသွင်းကိုဝင်းတင်ကီထွန်းနဲ့ငငယ်ထွေးတို့ကသွင်းခဲ့တာပါAFC Olympic ခြေစစ်ပွဲအတွက်အုပ်စု၄ခုရှင်ပြိုင်ကစားနေကြရမှာအုပ်စု C မှာအိန္ဒိယမြန်မာနီပေါ်ဘင်္ဂလားဒေ့ရှ်တို့ပါဝင်ကြပါတယ်မြန်မာအသင်းကဘင်္ဂလားဒေ့ရှ်ကို၅ဂိုးပြတ်အိန္ဒိယကို၂ဂိုးတကိုးနဲ့အနိုင်ရထားပြီးနီပေါ်အသင်းကိုတော့တကိုးစီတည်ကြခဲ့ပါတယ်အိန္ဒိယအသင်းကတော့ဘင်္ဂလားဒေ့ရှ်ကို၇ဂိုးတကိုးနဲ့နိုင်ပြီးနီပေါ်အသင်းနဲ့တကိုးစီတည်ကြတာကမြန်မာကိုတော့ရှုံးတာပါတယ်နောက်ဆုံးပွဲစဉ်ရလဒ်တွေအရအုပ်စုစီမှာမြန်မာအသင်းက9မှတ်နဲ့အုပ်စုပထမနေရာမှာဦးဆောင်နေပြီးအိန္ဒိယက4မှတ်နီပေါ်က3မှတ်ရထားပါတယ်။အုပ်စုပွဲစဉ်တွေကနေဒုတိယအဆင့်တက်သွားတဲ့17သင်းရှိပြီးမြန်မာအသင်းလည်းပါဝင်ပါတယ်။အိုလံပစ်အမျိုးသမီးဘောလုံးပြိုင်ပွဲကို2020ခုနှစ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမှာဖြစ်ပါတယ်။အပြည့်စုံကိုတော့ sportskeeder.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဒီရက်ဘုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလသန်းဟာပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာသောရရှိများအသိပါ HIND HIND ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိကြင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားတစ်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီဝေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ he bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Napu bo le tin bi ti ti cha cha pyan sin sa ji de kha cha ro nga lou mi da ma le ye di lo lut lai yin no kaung da so yin ATM a thong ya be lo tin sa pyo mle
2020 hindsight
lo pyo lu ya ba de a ra ga ro di kini mne tin pya ke de ATM a thong me phit ba de
American Indian to English သင်ခန်းစာကို view ရဲ့မနေ့ကင်းတိုင်းမှာဒေါ်လာတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည view တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန့်ဦးကစီစဉ်ဆွေးနွေးတင်ဆက်တာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကျူးစွာတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လက်ခံရေးစိန်ခေါ်ချက်နဲ့အလားလာပါတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေကိုတော့အခုဒီနိုမာ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ဒီရွန်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုဒီစီးစစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးဘလောက်ထိချွတ်ချုံဝေရှိနိုင်မလဲ။ဒေသတွင်းမှာနှစ်ဖက်လူမှုတိုင်ဝမ်ကြားမှာတဟဇတာရှိနေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်မလဲ။ဒီအကြောင်းကိုကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်ကတော့ဒင်းစာဆရာဦးစီသူအောင်မြေဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးမင်းများလို့ရတဲ့တော်ရရှင်တွေတော်များများသူတို့ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားပါတယ်အများသောအဖြစ်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Ranger ဒုက္ခသည်စခန်းကလူတွေများတာတွေ့ရပါတယ်ခင်ဗျာကျွန်တော်တက်တဲ့တလောက်ခေါ်ပြီးသွားပါမယ်အကယ်၍အားလုံးမခေါ်နိုင်ရင်လေဟိုကျွန်တော်တို့ဒီနေရာကြိုတင်တောင်းပန်ပါတယ်ကျွန်တော်အရင်ဆုံးဦးစီသူအောင်မြေကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစီသူရေကြားလားမသိခင်ဗျာ
โอเคจ้าပါเลยครับ
กุซิซูคุณน่ะကျွန်တော်ပြောသွားလို့ပါပဲအခုဒီကနေ့ဆိုလဲဒီရွန်ဂျာဒုက္ခသည်2000မြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆိုင်းထားဖို့ဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာကြီးကဲကနေပြီးတော့ညင်ညာချက်ထုတ်ပါတယ်ကုလသမဂ္ဂဘက်ကတော့ဒါကိုတော်တော်လေးစိုးရိမ်နေတဲ့အနေအထားတော့ဖြစ်နေတယ်ခင်ဗျာအဲ့တော့အခုဒီနိုမ15ရက်နေ့ဒုက္ခသည်တွေစပြီးတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နိုင်ကြီးဘယ်လောက်ထိများရှိလဲကုซิซูဘယ်လိုများမြင်မိပါလဲ
အဲ့တော့ကျွန်တော်တို့ဒရင်းဓမ္မရီအနေနဲ့အများအားဟိုနားဆွနေပါလဲနားဆွနေတယ်ဆိုတာကကျွန်တော်တို့လည်းဒရင်းတွေတွားယူခြင်းနဲ့အဲ့ဒီအခြေအနေကိုလည်းသိချင်တာပေါ့နော်။ဒါပေမဲ့အဲမြန်မာအစိုးရဘက်ကလည်းသူတို့ပြောထားပြီးသားတာပြောထားပြီးသားရှိပါတယ်။ဒီဥစ္စာပြန်လာရေးမပြန်လာရေးဆိုတာတင်ရသည့်အစိုးရဘက်ကအဲမူတည်နေတယ်ဆိုတော့မှသူတို့ပြောထားတာရှိပါတယ်။ဒီလိုခါကျတော့အခုကျွန်တော်တို့ပြောနေတဲ့အချိန်ထိတေချာပေါ့ဒီဆိုင်ရာရေးနေ့ကြရဲ့အဒုက္ခသည်တွေပြန်လာမယ်မပြန်လာဘူးဆိုတာဒီဒီကကျွန်တော်တို့မပြောနိုင်သေးပါဘူး
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုပြောချင်တာကဒီမတိုင်ခင်မှာကုလသမဂ္ဂအဖွဲ့တွေကမြန်မာနိုင်ငံကပြင်ဆင်ထားမှုတွေကိုဒီပြင်ဆင်ထားတဲ့ဒုက္ခသည်စခန်းတွေအထိပေါ့နော်ရိုက်စခန်းတွေအထိတွားပြီးတော့လေ့လာခဲ့တာတွေရှိတယ်။အဲ့တော့သူတို့ဘက်ကအမြင်ကတော့တေချာပြင်ဆင်ထားမှုမရှိဘူးလုံခြုံရေးအစိမ့်ချရသေးဘူးလို့ပြောနေတယ်။တကယ်ကောအဲ့အခြေအနေရှိပါလားကိုစီသူဘယ်လိုသုံးသပ်မိလဲ
။အဓိကကတော့အစိုးရရဲ့အစီအစဉ်ကိုတေချာပြီးတယ်ဆိုရင်တော့ဘယ်တော့သုံးသပ်လို့ရပါလဲ။အစိုးရကသူကအဲလက်ခံရေးစခန်းတစ်ခုလုပ်ထားတယ်။တစ်ခုရနဲ့တောင်ပြိုလက်ဝဲစခန်းပေါ့နော်။အဲပြီးတော့မှအဲ့ဒီကနေပြီးတော့မှတရက်ကိုသူ150စီလောက်သူလက်ခံမယ်။ပြီးရင်မေချင်းပြီးလောက်ပဲပေါ့နော်။အလိုလိုတရက်အဲ့လောက်ပေါ့။အဲ့ဒါပြီးတယ်ဆိုတာနဲ့သူကဟိုဂျာစခန်းထဲမှာသူကထားမယ်။ဂျာစခန်းမှာကျတော့ဘယ်လောက်ထိကြာမလဲဆိုတဲ့ဥစ္စာကိုတော့သူအာမခံထားတာမရှိဘူး။ဂျာစခန်းထဲမှာနေရမယ်။ဂျာစခန်းပြတ်တော့သူကအကုန်လုံးကိုတော့သူပြင်ဆင်ထားတယ်လို့ပြောတယ်။စာရေးပေါက်ရေးအဲ့ဒီမှာဈေးလာရောင်းချပါရီနောက်ပြီးတော့နေ့စဉ်ထောက်ပါပါရီနောက်ပြီးတော့ကျမ်းမာရေးအတွက်ဒီအကုန်လုံးကိုသူပြင်ဆင်ထားတယ်လို့ပြောတယ်ပြီးရင်ဒီပြီးခဲ့တဲ့ရက်ကဒရင်းညာရှင်းလင်းပွဲလုပ်တယ်ဒရင်းညာရှင်းလင်းပွဲမှာထူးခြားတာတွေကကျွန်တော်တို့ဘာတွေတွေ့ရလဲဆိုတော့ဒေါက်တာဝင်းရဲ့အေးကအဲ့ဒီမှာပြောတယ်အပြန်ရောက်လာတဲ့လူတွေက MVC ကတ်ကိုသူတို့လောက်ရမယ်လုပ်ပြီးလို့အထောက်ထားတဲ့ဆုံးတစ်ခုရှိတယ်ဆိုရင်အဲ့ဒီကဘောင်တော်ဒေသပေါ့အဲ့ဒါကိုနောက်ပိုင်းမှာလောက်ရကဘက်ကပြန်ပြီးရှင်းတာဘောင်တော်မြို့နယ်ပေါ့နော်ပေါ်လို့မြင်တဲ့အပြင်မှာလူတွေကသွားလို့ရနိုင်တယ်ဆိုပြီးတော့ရှင်းတယ်။အဲဒီစာကဘာတစ်ခုကျွန်တော်တို့ပေချာပေါက်တိသွားတယ်လဲဆိုတဲ့ခါကျတော့ဒီစခန်းတွေကဟိုအရင်စစ်တွေဘက်မှာလုပ်ထားတဲ့လက်ရှိချိန်ကြီးရှိနေတဲ့အဲစခန်းတွေလိုမျိုးမတူဘဲနဲ့အပြင်ကိုလွတ်လပ်ဖွက်ခွေရမယ်စခန်းတွေလိုကျွန်တော်တို့အဲ့လိုမျိုးဟိုမှတ်ယူလို့ရတယ်အဲ့ဒါတစ်ချက်။ဒါဒုတိယတစ်ချက်ကကုလမကတွေကတို့စိုးရိမ်နေတဲ့အချက်ကအဲ့ဒါဘာလဲဆိုတော့ဟုတ်ပြီရဲ့ဂျာစခန်းတွေမှာဘယ်လောက်ကြီးနေရမှာလဲသူတို့ဒီဘာနေရာပြန်ချထားပြီးမလဲဆိုတော့အစိုးရဘက်ကဘာလို့လုပ်ထားကြလဲဆိုတော့နေရာ42နေရာသူတို့သတ်မှတ်ထားပါတယ်တဲ့အဲ့ဒါကဘာလဲဆိုတော့အဓိပ္ပာယ်ကဘလောက်ကျမီးလောင်ပြီးတော့မှပြစ်စီရတဲ့နေရာတွေကကျွန်တော်နားလေတာအငူမော်ကနေမောင်တော်အထိပါလန်တလျှောက်ဆိုရင်တော့ဘာမှမကြံတော့ဘူးအကုန်လုံးကအကုန်လုံးမီးတွေလည်းလောင်ပြီးဘူရူစာတွေလည်းအကုန်လုံးထိုးပြလိုက်ပြီအဲ့ဒီမှာသူတို့ကပြန်ပြီးတော့နေရာချထားပြီးဖို့42နေရာပေါ့နော်42ရွာလောက်သူတို့သတ်မှတ်ထားတယ်အဲ့ဒီမှာနေရာချပေးမယ်အဓိပ္ပာယ်ကတော့ဘာလဲဆိုတော့
အဲ့ဒီလူကဘယ်နေရာမှာဒီနေခဲ့သလဲသူရဲ့အနည်းဆုံးနေရာမှာပြန်ပြီးတော့နေရာချထားပေးမယ်ဆိုတဲ့သဘောအကွက်တွေပါလေချပြီးတော့မှအဲ့တော့အိမ်တွေကမရှိသေးဘူးမရှိသေးတဲ့အခါကျတော့အိမ်ကကိုယ့်ဘာသာကိုစောက်ချင်သလားစောက်ချင်တဲ့ဆိုရင်အဲ့ဒီစောက်တဲ့အတွက်ကိုလုံးပြာလူကလာတာနဲ့သိပြီးတော့မှအဲ့ဒီအိမ်ကိုသူပိုက်ဆိုင်လို့ရမယ်အဲ့ဒါတစ်ခုနောက်ခုကတော့ဟုတ်ပြီကိုမလုပ်နိုင်ဘူးဆိုရင်အစိုးရကကိုလုပ်ပေးတဲ့အထည်ကိုစောက်မလားအဲ့ဒါဆိုရင်အကြည့်ရတာအစိုးရကနိုင်ငံကလာပြီးတော့မှအဲ့ဒီနေရာ50နေရာမှာဟုတ်ပြီလေအိန္ဒိယတွေမှာစာလာတစ်ခုရောက်ရင်နေရာချပေးမယ်ဒါပေမဲ့အဲ့ဒါကလည်းဘာမှအဆင်ပြေတော့မဖြစ်သေးဘူးအဲ့ဒါကစိုးရိမ်နေတာကျွန်တော်ဖြစ်မှာလဲအခုကတော့အစိုးရဘက်ကစီစဉ်ထားတာကတော့ငကူတိုင်းစိတ်အပြောင်းလဲတော့မရှိပါဘူးအဲ့ဒီတိုင်းပါပဲ
အဲ့တော့ကုလသမဂ္ဂရဲ့စိုးရိမ်ချက်ကတော့တကယ်လုံးခိုင်ခိုင်လုံလုံရှိရလားကုစီသူဘယ်လိုမြင်လဲ
အဲ့ကျွန်တော်ထင်တယ်သူတို့စိုးရိမ်မယ်ဆိုလဲစိုးရိမ်လောက်ဆရာပဲဘာလို့တစ်ချက်ကဒီပြလာမဲ့ဖြစ်စင်မှာသူတို့ကိုဘာလဲအနည်းကစောက်ကြည့်နေပါလိမ့်ဘာမှပြေးမထားဘူးတော့ဒုတိယတစ်ခုကကိုယ်တော့ပြောသလိုပဲဟိုနေအိမ်တွေလည်းအဆင်မမရှိသေးဘူးအဲ့တော့ဟိုဥစ္စာပေါ့နော်ဂျာစခန်းပေါ့ဂျာစခန်းကဘယ်လိုကြာမလဲဆိုတာဘယ်သူမှအာမမခံနိုင်ဘူးအဲ့ဒီတော့အဲ့ဒီကိစ္စကိုသူကစိုးရိမ်တာပါနောက်အစိုးရဘက်ကပြန်ပြီးတော့ပြောတာကလည်းဒါမဲ့လူတွေကဘယ်နေရာဘယ်ယွာတွေကမှသူတို့မသိတဲ့အခါကျတော့ကျူတင်ပြီးတော့အိမ်တွေဆောက်ပေးထားတာကလည်းဟိုအဆင်မပြေဘူးလို့သူတို့ဘက်ကတော့အကြောင်းပြရတယ်အဲ့ဒါတို့အနေအထားမျိုးမှာသူစိုးရိမ်တယ်ဆိုရင်လည်းကျွန်တော်ထင်တယ်စိုးရိမ်ဖြစ်နေကိစ္စလို့ပဲထင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကိုစီသူအောင်မြေလေးလိုက်ပုံမှာခဏနေပေးအောင်ခင်ဗျာပေါင်ဆွေးနွေးမဲ့တော်ရှင်တော်များများကစခန်းတွေကများတဲ့ခါကျတော့အဲ့ဒါလေးကိုတုံ့ပြန်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်အရင်ဆုံးကိုအစ္စလမ်ဖိတ်ခေါ်ချင်ပါတယ်ကိုအစ္စလမ်ကဘယ်စခန်းကလဲခင်ဗျာ
ဟာကျွန်တော်ကဘာလိုကလီဒုကလီစခ
န်းဟုတ်ကဲ့ကိုအစ္စလမ်ဆွေးနွေးလိုတာသိကျင်လိုတာသိလိုတာဖြစ်ဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ရဲ့မေးစုံကြီးကိုကျွန်တော်ကအလွန်ဆွေးနွေးပါတယ်ဆောက်စီဒီတော့မှဆိုရင်အခုဒီဟိုလုံချွေရဲ့အမကံရဆိုတာမရှိသေးဘူး။ဘာသူပြန်လာရဲ့အတင်ပြချက်ကိုလည်းအကောင့်ပေးပေါ်တာယနေ့အထိမရှိသေးဘူးခင်ဗျာ။အော် IDD ဒုက္ခရဲ့စခန်းတွေကိုယနေ့အထိပြောပစ်တင်ပြီးတော့ရလနေရဖတ်တာကြီးဆိုတာမသိရသေးဘူး။နောက်ပြီးတော့မောင်တော်ဘုတိတော်ရပြတာမှာမျိုးချိုခံရတယ်မိသားစုတွေရဲ့မှာမောင်တော်မျိုးမှာဥပမာဒုတိယမှာအဲ့လိုနေထိုင်နေလူတွေရှိတယ်။သူတို့ပြန်လည်နေရဆတာချင်းသူတို့ရဲ့မငင်သားအကောင်ကြီးဘာတခုမှငမယ့်ပြီးမရှိသေးဘူး။ဒါကြောင့်မလို့ကျွန်တော်ကနေရခြင်းကိုကျွန်တော်စိတ်ယူပါတယ
်။ဟုတ်ကဲ့ခင်ဗျာအကိုအစ္စလမ်ကျေးဇူးပါကျွန်တော်ကိုစီစီကိုပြန်မေးချင်ပါတယ်ကိုစီလီသူတို့စိုးရင်ချက်ကိုကိုအစ္စလမ်ပြောတာကတော့ပထမတစ်ချက်လုံခြုံရင်ဒုတိယချက်ကတော့မြန်မာနိုင်ငံထဲမှာပဲရှိတဲ့ IDP စခန်းထဲမှာပဲရှိတဲ့လူတွေနောက်တော့ရက်တေတောင်ထဲမှာပဲရှိတဲ့လူတွေကိုနေရာပြန်လည်ချထားခြင်းရှိသေးပါဘူးလေအဲ့ဒါမှန်ပါလားခင်ဗျာအခြေအနေကအ
ဲ့ဒီဆိုသူပြောတဲ့ဥစ္စာကလုံခြုံရင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်ကျွန်တော်ဆိုမှာအဲ့ဒီကနေဝင်လာတဲ့လူတွေဟိုခရထားပေါ့နော်ဒီမောင်တော်ဒေသအထက်မှာဆိုရင်ဟိုအစိုးရရဲ့စီးပွားရေးအရာဆိုရင်တော့အဲ့ဒီမှာလဲလေလာသေးတော့ကြံရစ်တယ်။ကြံတဲ့ခါကျတော့အဒီလူတွေရဲ့လုံခြုံရေးလည်းအခုချိန်ထိကိုဘာမှအန္တရာယ်ရှိတာတွေတော့ကျွန်တော်တို့မတွေ့ရဘူး။ဆိုတော့လုံခြုံရေးကပ်ပက်နေကြတော့ဘယ်လောက်ပြဿနာမရှိတော့ဘူး။အဲဒါတစ်ချက်ပေါ့။တော့ဒုတိယတစ်ချက်ကြတဲ့အခါကျတော့ဒီကနေ့တော့ဟိုနမူနာထောက်ပြတာကအထူးသဖြင့်ဒီစစ်တွေပတ်သက်လို့ပဲဆိုပါတော့နော်။စစ်တွေမှာဆိုရင်အခုချိန်ထိပေါ့နော်။ဟိုတပိန်းမီလာလောက်ရှိတဲ့ဒုက္ခတွေတွေနေရာတွေကိုသူတို့ပြန်မရောက်သေးဘူး။မှန်ပါတယ်အဲဒီစားကလည်းအစိုးရဘက်ကမဖြေရှင်းနိုင်သေးဘူး။ဒါပေမဲ့အခုလည်းလည်းသူတို့ကတတိပေးတာကအဲ့ဒီပုံစံမျိုးမဟုတ်ဘူးလို့တော့ဟိုပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပဲတတိပေးတယ်။အဲ့ဒါပါလို့ဆိုတော့ကိုယ့်နည်းကိုရောက်လာတယ်ဆိုတာနဲ့ပေါင်းလို့မြင်တဲ့အထဲမှာဟိုလွတ်လပ်စွာသွားလာနိုင်မယ်လို့ဒါသူတို့ပထမဦးဆုံးတတိပေးတာပေါ့။ဒါကျွန်တော်ပထမဦးဆုံးကြားဘူးခြင်းပဲ။ဆိုတော့ဒီကတိနဲ့ဆိုရင်တော့အဲ့ဒီတစ်ခုကတော့ဟိုစိတ်ပူစရာမလိုဘူးလို့တော့ထင်ပါတယ
်။ဟုတ်ကဲ့။
မှန်ပါတယ်အဲ့ဒီစစ်တွေဘက်မှာတော့အခုဒီအဲ့တိုင်းဖြစ်နေတော့
ပေါ့။အဲ့ဒါကျွန်တော်ထပ်မေးချင်တာကစစ်တွေဘက်ကစခန်းတွေကိုအဲ့မှာရှိတဲ့ ITB စခန်းတွေကလူတွေကိုပြန်လည်နေရာချထားခြင်းမရှိသေးဘဲနဲ့ဘင်္ဂလားဒေ့ရှ်လူတွေကိုခေါ်မယ်ဆိုတာရောလက်တွေ့ကြရလား။ဘာကြောင့်အဲ့စစ်တွေဘက်ကလူတွေကိုပြန်ပြီးနေရာချထားတာမလုပ်နိုင်သေးတာလဲခင်ဗျ။
အဲ့ဒါကတော့အစိုးရပေါ်မှာပဲမူတည်မယ်နဲ့တူပါတယ်။အခုလို့ဆိုတော့မတူတဲ့ပြဿနာတစ်ခုကစစ်တွေဘက်မှာကြတော့အဲ့ဒီ ITB စခန်းတွေရောက်နေတဲ့ပုံစံတွေအများစုကသူတို့ရာငကိုတော့ဆိုရင်ကျွန်တော်တို့ရခိုင်တိုင်းသားတွေနဲ့ရောနှောပြီးနေထိုင်နေလာတဲ့ခါကျတော့အဲ့ဒါကိုယူပြတဲ့နေရာချထားပြီးဟိုတော့လေဆိုရရဲ့သဘောထားပေါ့နော်အဲ့ဒီမှာဘယ်လိုဖြစ်လဲတော့ကျွန်တော်တို့လာလည်းမလဲပါဘူးအဲ့ဒါနဲ့တစ်ခါကလက်ခံတာတွေရှိကောင်းရှိနေတာပေါ့အဲ့ဒါလည်းသူကနှစ်ပေါင်းအခုဆိုတော်တော်လေးကိုကြာနေပြီအဲ့ဒါလက်ခံတယ်ဒါပေမဲ့ဘာကြောင့်မှတော့အဲ့လိုမဟုတ်ဘူးအိန္ဒိယတစ်ခုလုံးမှာအဓိကနေထိုင်တာမူဆွေတွေကအများစုပဲ90%ကျော်ပါတယ်ဆိုတော့အဒီနေရာမှာတော့ပြန်ပြီးတော့ကဘယ်လိုလဲသူရေးကနေမနေရလဲသူရွေးချယ်တာပြီးအဲ့ဒီနေရာမှာအကုန်လုံးနေရာပြန်ပြီးတော့ခါထားပြီးလို့ဆိုတာကတော့ ကျွန်တော်တို့ယူကြည့်ပါတယ်အဲ့ဒါကျွန်တော်တို့လည်းချပင်းချပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ်သရရှိတူဖိတ်ခေါ်လိုက်ပါတယ်ကိုငင်းချန်းအောင်ကိုငင်းချန်းအောင်တို့တို့တို့ဆွေးမြေးမြင်မြောက်လို့ရပါတယ
်ဟဲ့ကိုစီတော်မြင့်လက်ရှိရဆိုတော့ကောင်းပါတယ်အဓိကကအခုဒီရိုဟင်ဂျာ2000ကျော်ပြန်လာတယ်မလာဘူးဆိုတဲ့ဟာအောင်မြင်တယ်မအောင်မြင်ဘူးဆိုတဲ့ကိစ္စကဟိုနိုင်ငံတကာစိုးရိမ်တာတွေဘာတွေပါအကုန်အပါပြောလို့ရှိရင်မအောင်မြင်ပါစေလို့ပဲကျွန်တော်ဆုတောင်းတယ်အဲ့လိုအောင်မြင်နေဆိုရင်ဗမာအစိုးရကစက်ပနာတွေအများကြီးကိုဖန်ပြီးဟိုဖြည့်ရှင်းရမယ်ဆိုတဲ့ဟာဖြစ်တယ်ဒီလူ2200ကိုခေါ်တဲ့ကိစ္စကဗမာအစိုးရကရိုဟင်ဂျာတွေထဲမှာသက်ခွဲတဲ့ဟိုဘယ်လိုပြောမလဲသွေးထိုးတဲ့သက်ခွဲတဲ့ဆိုတဲ့ဟာရိုဟင်ဂျာအပိုင်းဝိုင်းမှာဖြစ်နေပြီတကယ်လို့အဲ့ဒီလူ2000ကျော်ပြန်လာပြီဆိုရင်ရိုဟင်ဂျာအချင်းချင်းထဲမှာပြဿနာတွေမျိုးစုံတက်လို့ရှိရင်ကျွန်တော်တို့ကအခုပြဿနာဖြေရှင်းတဲ့အခါတခုတည်းမဖြေရှင်းရတော့ဘဲနဲ့ပို့ပို့ပို့ပို့ပြီးတော့ဖြေရှင်းရဖို့ပါရှိတယ်ခင်ဗျာကျွန်တော်မြင်ရတော့အစိုးရကသူ့ပြဿနာကိုသူရှာပြီးတော့သူ့ဒုက္ခကိုသူပြန်ပြီးတော့ခံပြီးတယ်ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရိုဟင်ဂျာအပိုင်းဝိုင်းထဲမှာဒီလူတွေနဲ့အစိုးရနဲ့ပေါင်းနေတယ်ဆိုပြီးတော့ပွေးခွဲတဲ့ကိစ္စမျိုးပါဖြစ်ကုန်လို့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကိုကြီးညာကျေးဇူးပါခင်ဗျာဒါကိုကြီးညာရဲ့အမြင်ပေါ့နော်နောက်ထပ်သရရှိတူကျွန်တော်ဖိတ်ခေါ်လိုပါတယ်ကိုေးလိုင်းလီလိုင်းပေါ်မှာရှိပါလားကိုေးလိုင်းကြားပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကနားနယ်ကလေးပြောမယ်ဆိုရင်အစိုးရအနေနဲ့ဒီယိုဟန်ကဘာနိုင်ငံဇော်ဘီတင်းဆောင်နေရတဲ့ဒီယိုဟန်ဂျာတွေကိုသူတို့ကိုရှင်လို့ပေါ်လာမှမဟုတ်တာဘူးခင်ဗျာဒါမဲ့သူတို့မှငွေတကာကြီးပြအားကိုနေရှင်တို့သူတို့ကခေါ်ရှင်ကလေးကိုသူတို့ခေါ်ရှင်ကလေးဟန်ဆောင်ရင်းဆောင်နေတာပါအမေဆုံးမျိုးဆိုရှင်းရှင်းလေးပြောမယ်ဆိုရင်ဗာလေးဆိုရင်တော့အခုဒေါက်တာဝင်းမြာကတော့တရားစာရှင်းလင်းပွဲမှာပြောထားတယ်ဒါမဲ့အန်ဒီကကွာလာဘူးကဂျာတိကမှာတင်းနေရမယ်အရင်ကပြောပြတာကသူတလန်းကလနေပြီးဆိုနေရုပ်ကိုသူပုံမဲလို့ပြောထားတယ်အခုကတော့သူတန်းစာရှင်းတဲ့ဘွယ်မှာဒေါက်တာဝင်းမြန်ကစနိုက်တိနေရမယ်သူကအမ်ဘက်စီအမ်ဘက်စီကတင်နေအမ်ဘက်စီကနေမွန်တော်မျိုးတွေတွင်ပဲသွားလာရေးကောင်းပြုမယ်ဆိုတော့အဲ့ဒါတော့မပြေနိုင်သေးတာဘူးခင်ဗျာဘာလဲပြောမယ်အမေပြောမယ်ဆိုရင်ဒီခိုင်တားရင်းစက်ဒီကောင်ကအမျိုးသားမေဖို့လုံခိုင်ပြီးတာပေါ့ကျွန်တော်ဂျိုဟန်ဂျာနေလေအမျိုးသားမေဖို့နဲ့ခိုင်ပြီးတာပါသူမေဖို့အမျိုးသားမေဖို့တဲ့ခိုင်တာနဲ့တစ်ချိန်သူတို့နိုင်ငံသားစီစားရေးကရရသွားပြီအခုကျွန်တော်တို့ဂျိုဟန်ဂျာတွေကတော့နိုင်ငံအမျိုးသားမေဖို့တဲ့ခေတ်ကနေတစ်ချိန်သူ့ကိုအောက်ကျတူပြီးတော့ MP ဆိုခေရမယ်ဆိုပြီးတော့စကားတခုကိုသူတို့ဥပဒေတိုက်ကပေါ်လွင်လာပြီ
ကိုကျော်စိုးနောက်ထပ်သရရှိတူဖိတ်ခေါ်လိုပါတယ်ကိုကျော်စိုးဆွေးနွေးမေးမြန်းလို့ရပါတယ်တူပေါ့
ဟုတ်ကဲ့ပါတော့ကတည်းကဘယ်လိုလုပ်ပြနိုင်မလဲသူတို့ရဲ့လုံခြုံမှုဘဝမှာတန်ကြပါမဘာတကုမမဆိုးရတာတင်းတမ်းတမ်းနဲ့မပြေပြေပြောပဲနဲ့ဒေါက်တာဦးပဲဆောင်းအဲဒေါက်နိုင်အဲဒီနေ့နဲ့ဆက်သွင်းပြီးဒေါက်တာဦးနဲ့တရားချင်းမင်းကပြောခဲ့တာကျွန်တော်ကြောက်ဖို့ပါတယ်သူတို့ကလည်း NBC ကထုတ်ပေးမယ်အဲနောက်ပြီးတော့အဲလက်ကင်းစကင်မှာယာယီစကင်စားပါမယ်သူဘာတကုမနိုင်ငံသားနိုင်ငံသားကိုမပြေပြေနဲ့သူတို့ရဲ့မူလနဲ့တိုင်ရဒေတာကိုမပြောပဲနဲ့ကျားတဲ့မှနေဖို့တော့ပြောလာမယ်ဒီအတူကအစံကတမကူပြီးစစတာဒီ
ဟုတ်ကဲ
့ဘယ်လိုမှဒါဘာဖြစ်လို့ဒီတော့ကဒီဘင်္ဂလားဒေ့ရ်နိုင်ငံတက်ဆက်ကြလာခါလဲအဲ့ဒါကျအဲအကျဉ်းချင်းကအရင်ဆုံးပြင်ပြမှသူတို့ပြန်လာပါလို့တင်တော့
ကိုကျော်စုကျွန်တော်တို့ကိုကျော်စုပြောတာသဘောပေါက်ပါပြီအဓိကတော့အရင်မြစ်ပြဿနာကိုဖြေရှင်းဖို့နောက်တစ်ခုကနိုင်ငံသားကိစ္စ MVC ကိစ္စပေါ့နော်ကျွန်တော်နောက်ထပ်သရရှိတူထပ်ပြီးတော့ဖိတ်ခေါ်ကြပါလိမ့်ဥမ္မာမောင်အော်ဟုတ်ကဲ့
နော်ကျော်ဘလူဟာဒီမန်တန်ဟာလီမမနေပါလေ။ဆရာစကင်ကနေပြီးတော့ရောက်တာနဲ့လက်ကင်စကင်ကရောက်တာနဲ့နေပြီးတော့မြေစကဲပြင်းနေဆိုတာကျွန်တော်အဲ့ဒါတွေကတော့ကျွန်တော်လက်မကင်နိုင်ပါဘူး။အပြီးလို့ဆိုရင်ကျွန်တော်မွေးရပါနေပြီးတော့တိုင်ရင်သာအပွင့်ရရပြသလူတွေပါ။နောက်တစ်ခုကျတော့ကျွန်တော်မောင်တော်မြောက်ပိုင်းတောင်ပိုင်းခွေထားတယ်။ဒီမြောက်ပိုင်းမှာနေပြီးတော့ဒါဝင်ရည်နေရမယ်တောင်ပိုင်းကိုသွားလို့မရဘူးဆိုပြီးတော့ကင်းစရာတစ်ခုဒီနေလွတ်တော့ကသူကြတာကြာလို့ဆိုတော့အဲ့ဒါတွေရတယ်ကျွန်တော
်ဟုတ်ကဲ့
ဟဲ့ပါဘူ
းအခုနကသူဆွေးသွေးသွားတဲ့အထက်မှာရခိုင်လွတ်တော်ကနေပြီးတော့မောင်းတော့တောင်ပိုင်းမှာသူတို့ကိုပြန်ပြီးတော့နေရာမချပေးဖို့ဆိုပြီးတော့ပါဆုံးဖြတ်ထားတာရှိပါတယ်ခင်ဗျအဲ့ဒါကပြဿနာတော်တော်ဖြစ်လာနိုင်လားဘယ်လိုမြင်ပါလဲခင်ဗျအ
ဲ့ဒီမှာပတ်စံလို့ကျွန်တော်ရှင်းအောင်ကျွန်တော်တို့ဟိုကြည့်တယ်ဘာလဲဆိုတော့ဒီရက်ရက်ပိုင်းကဒေါက်တာဝင်းမြတ်အေးကသူဘာလို့တုံးတုံးသွားလဲဆိုတော့ရောက်လာတဲ့လူတွေကအဲ့ဒီပန်တော်ပြင်ဂျာစခန်းထဲမှာနေပြီးတဲ့ခါကျရင်မောင်းတော့ဒီကအတွင်းဒီလဆိုသွာလာနိုင်တယ်ပေါ့နော်အဲ့ဒါဆိုတော့မောင်းတော့ဒေတာဆိုတာပါလေဒေတာဆိုတာမရှိဘူးလေကျွန်တော်တို့ဒီမြန်မာဒီပုံထဲမှာမရှိဘူးသူကခရိုင်ရှိတယ်မြို့နယ်ရှိတယ်အဲ့ဒီမှာဘာရှိတယ်လဲဆိုရင်မောင်းတော့ခရိုင်ဆိုတာရှိတယ်မောင်းတော့ခရိုင်ရဲ့အောက်မှာဆိုရင်မောင်းတော့မြို့နယ်နဲ့အဲဘူးပြည်တော်မြို့နယ်ဆိုတာရှိတယ်ရှိတဲ့အခါကျတော့အဒီလူတွေတတိသွားရမလဲပေါ့နော်ဒါပေမဲ့ဒီကရှင်းလင်းပွဲကိုတေချာနားထောင်ကြည့်ရင်လည်းနောက်ပိုင်းမှာ လာဝကနဲ့ပတ်သက်တဲ့တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေပြောတဲ့အခါကျတော့ဘောင်တော်မျိုးနယ်အတွင်းမှာပဲအလိမ့်ဆာသွားလာနိုင်တယ်လို့သူကဆိုလိုတာတခြားမျိုးနယ်ကတော့သွားလို့မရအောင်အဲ့ဒါအရင်တော့ရှိထားတဲ့1982နိုင်ငံသားဥပဒေအတိုင်းကိုသူကဆက်ပြီးတော့မှဟိုပြောဆိုထားတဲ့သဘောပဲနောက်တစ်ခုက52မျိုး52နေရာမှာပေါ့နော်နေရာချပေးမယ်လို့တော့အဲ့ဒီကိစ္စကရှင်းလင်းဖို့ပြောတယ်ဒါပေမဲ့အဲ့ဒီ52နေရာကဒေနေရာတွေလဲဒီမောင်တော်မြို့နယ် area ထဲမှာပဲပါသလားနောက်ပြီးတော့မောင်တော်တောက်ပိုင်းတွေမှာဒီအဲ့ဒီမှာတော့ပါသလားဆိုတာကျွန်တော်တို့မသိနိုင်ဘူး
ဆင်းနေမဲ့တော့ရှင်ချိုလက်တန်းစီဒီပါတယ်ဒါပေမဲ့ကျွန်တော်တို့အပြည့်လည်းမခေါ်နိုင်တော့ဘူးချင်းလည်းသိမရလို့ပါကျွန်တော်ကိုစီသူမေးချင်တာကတော့ NVC ကတ်နဲ့ပြဿနာပါခုနကဆင်းနေသွားတဲ့အထဲမှာတချို့ဒုက္ခတွေကနိုင်ငံသားအမျိုးသားမှတ်ပုံတင်ရပြီးသားလူတွေပါပါတယ်တဲ့သူတို့ဘက်ကပြောနေတော့ဒီလူတွေက IVC ရှောက်ဖို့ဆိုတာမဖြစ်နိုင်ဘူးဆိုတော့ဒီကိစ္စကိုမြန်မာစုရဘက်ကရှင်းဖို့တစုံတရာသူတို့ပြင်ဆင်ထားတာရောကြားမိပါလား
သူတို့ပြောတာကတော့ရောက်လာတဲ့ဆိုရင်ဒါ NVC ကတ်ကိုတော့သူကလုပ်ရမယ်အပြည့်တော့ငွေလုံးကမှတ်ပုံတင်နေရှိကြလားနိုင်ငံသားဟိုကအဆင့်တန်းရှိကြလားအရှိတယ်ဆိုရင်အဲ့ဒီတိုင်းကိုပြန်လုပ်ပြီးပါမယ်ဆိုပြီးတော့မှပြောတာတော့ရှိတယ်ဒါအာဏာပိုင်တွေဘက်ကပြောတာပေါ့နော်ဒါပေမဲ့ကျွန်တော်ကစစ်တီမှာရှိတယ်ကတော့ဒီဒုက္ခသည်စခန်းကြီးကျွန်တော်ရောက်ဘူးလေအဲ့ဒီမှာဆိုသူတို့လက်လက်ပြကိုတွေးကိုသူတို့ပြတာတွေရှိတယ်ကျွန်တော်တို့ငွေကြေတော့ကကျွန်တော်တို့ငွေကြေရတဲ့သုံးခေါက်ချိုးတွေကကျွန်တော်ကင်ခဲ့ရတယ်လေအဲ့ဒီဖတ်ပုံတွေနေသူတို့ကင်ထားတာတွေရှိတယ်ဒါပေမဲ့သူတို့တွေလည်းဒုက္ခသည်စခန်းထဲမှာပဲသူတို့ဆက်ပြီးတော့နေရတယ်နိုင်ငံသားကပြရတယ်သူတို့ကင်ဆောင်ခွင့်လည်းသူတို့မရှိဘူးအဲ့လိုဟာတွေရှိနေတဲ့အခါကျတော့မယုံကြည်ဘူးဆိုရင်လည်းအဲဒါကတော့မယုံကြည်တဲ့လူတွေဘက်ကတော့သူတို့တာလဲရဖြစ်တဲ့ဝင်ရှိပါတယ်ဘာလို့ဆိုတော့အစိုးရကဟိုဒါနဲ့ပတ်သက်ပြီးတော့မှနှုတ်နဲ့ကတိပေးတာတွေပဲရှိတယ်လက်တွေ့ကြီးကဘာမှလုပ်ပေးတာရှိမှမရှိတဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Diet Lily Season ချင်းစစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်နဲ့သရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အချင်းအကန့်အသတ်ရှိတော်မလို့တော်များများကိုမခေါ်လိုက်နိုင်ပါဘူးဒီကနေ့ပြီးတော့ကျွန်တော်တောင်းပန်ပါတယ်ခင်ဗျာ Diet Lily Season ဒီမှာပဲကျန်းစာခွင့်ပြပါခင်ဗျာ
ကိုသားညိုဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA Diet Lily Season ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ပေးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာတပြန်တည်းလောင်နေတဲ့တော်မီတွေကိုထောင်ပေါင်းများစွာသောမိသားသမားတွေကငြိမ်းသက်နိုင်ဖို့ကြိုးစားနေကြပါတယ်။ဒီတော်မီတွေကြောင့်အနည်းဆုံးလူ44ဦးသေဆုံးပြီးတော့288ဦးလောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ကန့်ဖိုင်ရလို့အမည်ပေးထားတဲ့တောင်ပိုင်းကလူဦးရေ 3,000 နီးပါးရှိတဲ့ Paradise မြို့အနီးဝန်းကျင်မှာလောင်နေတဲ့တော်မီတွေကြောင့်အနည်းဆုံးလူ42ဦးသေဆုံးပြီးတော့တစ်မြို့လုံးနီးပါးမိလောင်သွားကြတာပါ။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကလော့စ်အန်ဂျလိစ်မြို့အနီးနာမည်ကြီးဟောလိဝုဒ်မင်းသားမင်းသမီးတွေအဆိုတော်တွေနဲ့လူကုန်တာနေနေတဲ့အရာမှာလောင်နေတဲ့တော်မီကြောင့်နာမည်ကြီးအဆိုတော်တွေရဲ့တရုတ်ဆောင်တွေရဲ့အိမ်တွေလည်းမိတဲ့ပါသွားတယ်လို့ဆိုပါတယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရက်စက်မှုတွေမှာတာဝန်ရှိသူတွေကိုအပြည့်အဝအရေးယူပေးရေးတောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ကြဖို့ပြင်ဆင်နေပါတယ်ဒါဟာအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတော့ကာလရှည်ကြာတည်ရှိလာခဲ့တဲ့အာဆီယံရဲ့အခြေခံမူဝါဒကိုကျော်လွန်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပြင်းထန်စွာရပ်တည်သွားမယ်ဆိုတာကိုအာဆီယံကပြသမဲ့အနေအထားဖြစ်ပါတယ်အာဆီယံထိပ်သီးဆွေးနွေးပိတ်ပွဲအခမ်းအနားမှာပြောကြားဖို့ရှိတဲ့အိရှင်အလဲကြာဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီရှန်လုံးရဲ့မိန့်ခွန်းမူကြောင်းကိုရိုက်တာသတင်းဌာနကကြိုတင်ရရှိခဲ့တာမှာရခိုင်ပြည်နယ်တွင်းကအခြေအနေတွေဟာစိုးရိမ်စရာကောင်းနေဆိုတာကိုထည့်သွင်းပြောကြားဖို့ရှိကြောင်းဖော်ပြထားပါတယ်ဒါပေမဲ့ဒီမိန်ကွန်းပါအချက်လက်တွေဟာတကယ်တကယ်ပြောကြတဲ့အခါမှာတော့ပြောင်းလဲမှုတွေရှိနေပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာလည်း33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့စင်ကာပူနိုင်ငံကိုမနေ့တုန်းကပဲရောက်သွားခဲ့ပါတယ်။ဂျပန်နိုင်ငံကလည်းတစ်ဆင့်ရောက်သွားခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကိုစားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ဖို့ရောက်လာတာဖြစ်တယ်လို့ဒုသမ္မတကပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်မှုကမှအင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Daryl Smith ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုမနေ့6:00-9:00အထိလိုင်းနူမီတာ24/40/51တိုကနေတင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များလည်းဒီကောမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.